ယနေ့သာသနာတော်နေ့2558ခုနှစ်ကောဇာတက္ကရေ1386ခုနှစ်ဝါဆိုလဇန်ခုနှစ်ရက်နေ့နေ့ပိုင်း2014ခုနှစ်ဇူလိုင်3ရက်နေ့နေ့ပိုင်း၌စင်ရင်ကျင်းပပြုလုပ်အပ်သည်ဤဓမ္မသဘင်ပွဲ၌ဟောကြားအပ်သောသာသနာအမည်ရသည့်တရားတော်ပြည့်တဲ့တရားတော်ရဲ့အမည်ကအဲ့ဒီတရားတော်ကိုတို့သူတော်စင်တို့အားမနေ့ကဟောပြောပြတ်တာပြီးခဲ့တာနည်းနည်းလေးကြံနေတဲ့အတွေ့အကြုံမှုဒီနေ့ဆက်ပြီးတော့တို့သူတော်စင်တို့အားပြန်လည်ပြီးပြောပြမှာဖြစ်ပါတယ်ဒီနေ့ဥစဉ်တို့တရားဟောလာလိုက်တာပြောခဲ့တဲ့ခေါင်းစည်းလေးတွေကိုအကျဉ်းချုပ်ပြီးတော့ပြန်ပြောရရင်ပထမအဆုံးပြောခဲ့တာကဘောဓိတတ္တဖရာလောင်းအကြောင်းဘာအကြောင်းဘောဓိတတ္တဖရာလောင်းအကြောင်းဒုတိယပြောခဲ့တာကဗုဒ္ဓနှင့်ဉာဏ်တော်အကြောင်းနောက်တတိယပြောခဲ့တာကပိဋကသုံးပုံနဲ့ဘာသုံးပုံအဲအဲ့ဒီရဲ့နောက်မှာပြောခဲ့တာကတော့သာသနာအကြောင်းဘာအကြောင်းမနေ့ကသာသနာအကြောင်းနဲ့ပတ်သက်ပြီးတော့သာသနာဆိုတာဟာအဆုံးအမအဆုံးအမဆိုတာဖရာရဲ့အဆုံးအမအဲ့ဒီအဆုံးမဟာခြုံပြီးတော့ပြောလိုက်လို့ရှင်ရင်ပိဋကနဲ့ပြောလို့ရှင်ရင်ပိဋကဘယ်နှပုံလဲ3ပုံနော်ဝိနည်းပိဋကရယ်သုတ်တန္တပိဋကရယ်အဘိဓမ္မပိဋကရယ်နောက်အဲ့ဒါကိုခြုံပြီးတော့သာသနာဆိုတာဘာလဲလို့နောက်တစ်မျိုးပြောရင်တော့သီလရယ်တမာတိရယ်ပညာရယ်ပြောကြည့်ပါသီလရယ်သမာဓိရယ်ပညာရယ်အဲ့ဒါကိုသာသနာဒီသုံးမျိုးသာသနာဝန်ထမ်းတွေရဲ့နှလုံးသားမှာတည်နေရင်သာသနာတည်တယ်ဒီသုံးမျိုးအဲ့ဒီသာသနာကိုကြီးညိုကြတဲ့ပုဂ္ဂိုလ်တွေရဲ့တဏ္ဍာမှာသီလသမာဓိပညာရှိရင်သာသနာရှိတယ်သာသနာပြုတယ်ပြုတယ်ဆိုတာကြတော့အဲ့ဒီသီလသမာဓိပညာနဲ့ပတ်သက်လို့ဒီလိုက်နာကျင့်သုံးဝင်နီးစနစ်တွေကိုမရသေးတဲ့နေရာတွေကိုရောက်အောင်ရအောင်ပျော်ဟောပြသပို့ခြင်းကိုဘာလို့ခေါ်တာလဲသာသနာပြုတာတဲ့ဘာလို့တာလဲလဲသာသနာပြုတာအဲ့ဒီသာသနာပြုလုပ်ငန်းနဲ့ပတ်သက်ပြီးတော့ရေရှည်တည်တံ့ပြန်ပွားဖို့ရာအတွက်သာသနာတော်မှာမူဝါဒချမှတ်ထားတာလေးတွေရှိတယ်။အဲမူဝါဒချမှတ်ကြတဲ့နေရာမှာသာသနာ3ရက်ရှိတယ်ပေါ့။သာသနာဘယ်နှစ်ရက်? 3ရက်ရှိတယ်။ပရိယတ္တိသာသနာရယ်။ပฏิပတ္တိသာသနာရယ်။ပฏิဝေဒသာသနာရယ်။သာသနာဘယ်နှစ်ရက်? 3ရက်။အဲအဲ့ဒီထဲမှာအခြေခံအကြဆုံးသည်ပရိယတ္တိသာသနာဖြစ်တဲ့အကြောင်းမနေ့ကနည်းနည်းပါးပါးပြောခဲ့တယ်ဟုတ်တယ်မဟုတ်လားအဲအဲ့ဒီနေရာလေးမှာဒုသူရစင်တို့နောက်ထပ်မှတ်သားဖွယ်3မျိုးလေးရှိမှတ်သားဖွယ်ဘယ်နှမျိုး3မျိုးဒီသာသနာတော်ကြီးရေရှည်တည်တံ့ပြန်ပွားဖို့ရာအတွက်တန်ခါယနာအဆက်ဆက်တင်ခဲ့ကြတဲ့သာသနာတာဝန်ကြီးခဲ့ကြတဲ့ဆရာဘက်နဲ့တကားဘက်ကမရှိခဲ့ဘူးလားရှိခဲ့တယ်အဲ့ဒီတည်းမှာပထမတန်ဃာယနာမှာဥသိပြီးတော့တန်ဃာယနာတင်ခဲ့တယ်အရှင်မာကတ္တပမထေနဲ့တကောယန္နာ900အရှင်မြတ်တို့ကယန္နာဘယ်နှရာ900အရှင်မြတ်တို့ကမူဝါဒ3ချက်ချမှတ်သွားကြတယ်သာသနာရေရှည်တည်ဖို့ရာအတွက်မူဝါဒဘယ်နှချက်3ချက်အဲ့ဒါတွေကဘာလဲလို့ပြောရင်အ อะปัญญัตตังนะปัญญะเปตัปปังเนี่ยเยอะดีกว่าอะปัญญัตตังนะปัญญะเปตัปปังพยาปัญญัตถ้าราไม่หู้ยินนอกถะถะไม่ปัญญะยาเยอะดีกว่าพยาปัญญัตถ้าราไม่หู้ยินนอกถะถะไม่ปัญญะยาเอ๊ะนอกถะถะพี่รอไม่ปัญญะยาဆိုတာဒီဒီအမျိုးကိုပြောတာเนาะတို့အခုဖယားကနေပြီးတော့ယန်းနေကျင့်သုံးမှုရအတွက်228သွယ်သိခဖို့ပြည့်ညက်သွားတာမရှိဘူးလားအဲ့ဒီပြည့်ညက်သွားတာအဲ့ဒါကိုပြည့်ညက်တယ်လို့ပြောတာနော်သတ်မှတ်တာပါပဲဘာလို့တာလဲသတ်မှတ်တာအဲ့ဒါကိုဖယားပြည့်ညက်ထားတာမဟုတ်တာတွေကိုကိုယ်စိတ်နဲ့ကိုနောက်ထပ်ထည့်ပြီးတော့ဘာလို့ပါဘာလို့ပါဆိုပြီးတရားဝင်အဲ့ဒီတည်းထည့်လို့မရဘူးအပြည့်ညက်တံနပညာပေတတ်ပါပြင်းညက်ထားတာမဟုတ်တာကိုနောက်ထပ်ထပ်မပြင်းညက်ရပြောကြည့်ပါပြင်းညက်ထားတာမဟုတ်တာကိုနောက်ထပ်ထပ်မပြင်းညက်ရနောက်တစ်ခုကကြတော့ပြင်းညက်တံနသမုတ်စိန်တိတ္တပံပြောကြည့်ပါပြင်းညက်တံနသမုတ်စိန်တိတ္တပံပြင်းညက်သတ်မှတ်ထားတာတွေကိုဖြုတ်ဖြတ်မပြည့်ရပြောကြည့်ပါပြင်းညက်ထားတာတွေကိုဖြုတ်ဖြတ်မပြည့်ရဒါတွေတော့တို့မကျင်သုံးနိုင်ဘူးဟာခစ်ကမော်ဒန်ဆိုတော့အရာရာတို့ကအောက်တော့တိတ်ဖြစ်ပြီးကျင်ခဲ့လို့တော့မဖြစ်ဘူးဒါတွေကိုတော့ပြောင်းသင့်တယ်ဒါတွေကိုတော့ပြင်သင့်တယ်ဒါတော့ဥပမာအဖြစ်ယဟန်နေမဖြစ်မနေလိုက်နာကျင်သုံးရမယ်ဟိုကျင်သုံးတဲ့နားမှာရှောင်ကျင်ရမယ်ပေါ့မနေ့ကပြောခဲ့တဲ့အရေးကြီးတဲ့သိခါဖို့ဘယ်နှပုတ်လဲ၄ပုတ်ရှိတယ်ကာမဂုဏ်မိဝဲတာရယ်နောက်ဒီဘက်ကသူတစ်ပါးပစ္စည်းကိုခိုးယူတာရယ်နောက်လူတတ်တာရယ်နောက်လိညာပြီးဇန်တရားမတရားဖို့တရားမရပဲနဲ့ရပါတယ်လို့ပြောတာရယ်ဘယ်နှမျိုးလေးပါအဲဒီလေးမျိုးနဲ့ပတ်သက်ပြီးတော့ဟာခစ်ကြီးမှာကြတော့ဒီလေးမျိုးသာရှိရင်သာသနာဝန်ထမ်းတွေဒီလေးမျိုးလိုက်နာကျင့်သုံးမှသာသနာဝန်ထမ်းစစ်မှန်ရမယ်ဆိုရင်သာသနာဝန်ထမ်းရှိမှမဟုတ်တော့ဘူးအဲ့လိုဆိုတော့ပထမဦးဆုံးဖြစ်တဲ့သိက္ခာပုကာမဂုဏ်နဲ့ပတ်သက်ပြီးတော့ဒီသိက္ခာပုဟာဖြုတ်တဲ့နဲ့သုံးမျိုးတည်းသာရှိတဲ့နဲ့ဒီလိုလုပ်လို့ရရဲ့လားမရဘူးအဲ့ဒါကြောင့်ပြညတ်တဏသမုတ်စိန်တိတ္တပပြညတ်သတ်မှတ်ထားတဲ့ဥပရေကိုဖြုတ်ဖြတ်မပြည့်ရတဲ့ဘယ်နှချက်ရနှစ်ချက်ရသွားနော်မပြည့်ညက်တာကိုထပ်ပြီးနောက်ထပ်မပြည့်ညက်ရပြည့်ညက်ထားတာကိုဖြုတ်ဖြတ်မပြည့်ရနောက်နံပါတ်3ကျတော့ယထာပြည့်ညက်တေသူသိက္ခာပရိသူသိက္ခိတ္တပပြည့်ညက်ထားတဲ့အတိုင်းလိုက်နာကျင့်သုံးရမယ်တဲ့ပြောကြည့်ပါပြည့်ညက်ထားတဲ့အတိုင်းလိုက်နာကျင့်သုံးရဒါအမျိုးမြင်တော်တော်ကြီးကြီးနဲ့ကိုဆွဲပြီးကြည့်ပြီးတော့တင်ပြထားတဲ့စီကံအရေးမကြီးဘူးလားအရေးကြီးတယ်အေးလို့ဆိုတော့တိုက်ရိုက်ပြောမယ်ဆိုရင်တော့ဖယားဟောမဟုတ်တာကိုဖယားဟောမလုပ်ရဒါပါပဲဟုတ်တယ်မဟုတ်လားဖယားဟောမဟုတ်တာကိုဖယားဟောမလုပ်ရဖယားဟောထားတာတွေကိုဖြုတ်ဖြတ်မပြည့်ရဖယားဟောတဲ့အတိုင်းသာလိုက်နာကျင့်သုံးပါလို့ဒီလိုပြောချင်တာဘယ်နှချက်လဲဟဲ့အဲ့ဒီ၃ချက်ဒီသာသနာရေးရှိတည်တံ့ရေးအတွက်အရေးကြီးတယ်ပေါ့အဲ့ဒါကြောင့်အခုထေရဝါဒနဲ့မဟာယာနကွာသွားတယ်ဆိုတာလေအဲ့ဒီတိုင်းကွာသွားကြတယ်နော်ထေရဝါဒကမူရင်မထေအစင်အဆက်တို့ရဲ့စကားအယူဝါဒအတိုင်းလိုက်နာကျင့်သုံးကြဖယားလက်ထက်ကလေးကဒီတိုင်းပဲကျင့်သုံးခဲ့တာကိုဒီခေတ်မှာလည်းဒီတိုင်းပဲကျင့်သုံးတာအဲ့ဒါကိုဘာလို့ခေါ်လဲထေရဝါဒမဟာယာနကြတော့အဲ့ဒါမျိုးမဟုတ်ဘူးနိုင်ငံတို့ဒေသတို့အခြေအနေပေါ်မှာမူတည်ပြီးတော့ပြောင်းလဲသွားကြတယ်နော်ပြောင်းလဲသွားတယ်ဆိုတော့အဝိဇ္ဇာကသာပြောင်းသွားတယ်ဗုဒ္ဓလက်ထက်ကတော့အဝိဇ္ဇာကဒီတိုင်းပဲသွားကြတယ်ကရုံတုံးရတယ်ဒီလိုသင်္ကန်းဝေ့ရတယ်အခုဒီခေတ်သေးမှကြီးလိုက်တဲ့အခါကျတော့ဒီဟာကိုတချို့ကျတော့ဒေသအလိုက်ပြောင်းသွားပြီးတော့အပေါ်ကဧကတိမရှိတော့ဘဲနဲ့လောင်းကုတ်ကျစ်သွားတယ်အင်းကြီးအရှိပေါ့စွတ်ချလိုက်တယ်ဒါမျိုးတွေဖြစ်သွားတာမရှိဘူးလားအဲ့ဒါမျိုးတွေဖြစ်သွားတယ်အဲ့ဒါမျိုးဖြစ်ပြီးတော့အဲ့ဒီတိုင်ပြုတ်ပြင်ပြောင်းလဲပြီးတော့ နောက်ကနေကျင့်သုံးလိုက်တာကြတော့မဟာယာနဗုဒ္ဓဘာသာတဲ့ပြောကြည့်ပါမဟာယာနဗုဒ္ဓဘာသာအေးဒီမဟာယာနဗုဒ္ဓဘာသာကြတော့တဖြည်းဖြည်းနဲ့ပြောင်းပြောင်းသွားတာဟိုဂျပန်နိုင်ငံမှာကြတော့ဒီတက်ပို့ပြီးတော့ပြောင်းသွားတာရှိတယ်ဂျပန်နိုင်ငံမှာရှိကြတဲ့တချို့ဗုဒ္ဓဘာသာဂိုင်းကအိမ်နောင်ပြုတ်လို့ရတဲ့ဂိုင်းကြီးရှိတယ်အိမ်နောင်မှာပြုတ်ကုန်ကြတယ်အဲ့ဒီမှာကြတော့နေရာကတော့ဒီလိုသင်္ကန်းဝက်ဒါပေမဲ့ဇနီးမယားရှိတယ်သူတို့မှာသာသမီတွေလည်းရှိကြတယ်အဲ့ဒါမျိုးနဲ့အခမ်းအနားတွေမှာသူတို့ကရွတ်ဖတ်ပေးတယ်ဟောပြောပြတတ်ပေးတယ်အဲ့ဒီတိုင်းနဲ့တင်အနေကြတယ်နော်အဲ့ဒါဦးဇင်းတို့တရက်ကမန္တလေးကိုနော်ဒကမတယောက်အဲတရုတ်အိမ်တအိမ်ကသူတို့ရဲ့ဖခင်ကြီးဆုံးလို့ဦးဇင်းတို့ကိုဆုံးသာပင့်တော့အဲ့ဒီမှာဆုံးသာကြွတယ်မန္တလေးတရုတ်တန်းမှာနော်အဲ့ဒါမျိုးသုံးသားကြွတော့အဲ့ဒီအိမ်ကတကာကမန္တလေးကတကာကတရုတ်ဟိုဂျပန်ကိုသွားပြီးတော့နေရင်းနဲ့ဂျပန်နိုင်ငံကအမျိုးသမီးနဲ့အိမ်အောင်ကြလာခဲ့အဲ့ဒီအိမ်အောင်ကြတဲ့အမျိုးသမီးကဖုန်ကြီးရဲ့သမီးဖြစ်နေနော်ဖုန်ကြီးရဲ့သမီးဆိုတော့အဲ့ဒါကိုဦးဇင်းတို့တရားဟောတဲ့အခါသူလည်းထိုင်ပြီးတော့နားနေတယ်သူကမြန်မာလူကတော့မတက်ဘူးနော်ဒီတိုင်းပဲထိုင်ပြီးနားအဲ့ဒါကိုဥစဉ်ရဲ့နောက်ကပါတဲ့ဥစဉ်တစ်ပါးက၅ပါးပင့်တယ်ပေါ့ဒီလိုထိုင်ပြီးနားတာနားရင်းနဲ့အဲ့ဒီဥစဉ်ကဥစဉ်ပြောတာကိုအတန်သွင်းညင်လို့ဆိုပြီးတော့ဖုံးဟွာလေးကိုစကရင်ကိုလှုပ်လိုက်ပြီးတော့ရကောလှုပ်တယ်နော်အဲ့ဒါကိုတရားဟောနေရဲ့တန်လန်းကိုအဲ့ဒီအမျိုးသမီးကမတထပြီးတော့နော်မတထလက်ညှိုးထိုးပြီးတော့အပြင်ကိုထုတ်တယ်ကရောက်ဆိုပြီးလှုပ်တယ်အပြင်ထွက်ပါအပြင်ထွက်ပါဆိုတော့အဲ့ဒီကိုတော်ကိုနောက်ကပါလာတဲ့ဥစဉ်ကိုအပြင်ထွက်ခိုင်းတယ်ဥစဉ်ကလည်းဘာရည်မြန်းဖြစ်တုံတော့မသိဘူးလို့နားမလည်ဘူးဖြစ်နေတာဒီတရားဟောကြွလာတယ်ဟိုပေးရုပ်ပေးမယ်၅ပါးတည်းကတပါးကခုနကတည်းကဒီဟွာသွားပြီးတော့အဲစကရင်ကိုသွားပြီးလှုပ်နေတာအဲ့ဒါကတော့ကတော့နဲ့ပြောတော့နောက်ကသူ့ယောက်ျားဆွဲပြီးအောက်ထိုင်ခိုင်းတာထိုင်ပါဆိုပြီးတော့ပြန်ထိုင်တော့အဲ့ဒါနဲ့တရားဟောပြီးသွားတဲ့အခါကျမှမေးကြည့်တာတခါကြီးဘာဖြစ်သွားတာတို့ဒီကိုတော့ကိုဇွတ်ထွက်ခိုင်းနေတာဘာဖြစ်တာတို့ဆိုအဲ့ဒါနဲ့အာဒီလိုပါဗျာတဲ့ရှင်မယားဟွာလို့ရင်လဲတောင်းမှမှာတယ်သူတို့နိုင်ငံသူတို့ယဉ်ကျေးမှုကလူကြီးတယောက်ကစကားကောင်းပြောနေတဲ့နမ်းမှာနောက်ကမခန့်ပေါက်မထီပေါက်နဲ့ကိုလှုပ်ချင်တာလှုပ်နေတာကိုလုံးဝလက်မခံတာဗျာအဲ့ဒါကြောင့်ဘုဥစဉ်ကကြောင်းနိုင်ဘုံကြီးကိုနောက်ကပါလာတဲ့၄ပါးတည်းကတပါးကနေပြီးတော့တကယ်တမ်းကတော့ဆော့တာတော့မဟုတ်ဘူးဟောတဲ့တရားကိုအတန်သွင်းညင်လို့ဆိုပြီးတော့အဲ့ဒါမျိုးတွားပြီးရကောသွားပြီးတော့လှုပ်တာအဲ့ဒါကိုအိမ်အပြင်ဇွတ်ထွက်ခိုင်းနေလို့အဲ့ကူတော်အပြင်ထွက်နေဒီနားမလာခဲ့နဲ့အပြင်ထွက်နေဆိုပြီးတော့အဲအဲ့ဒါမျိုးဖြစ်ပြီးသူကနောက်ပိုင်းဒီနိုင်ငံဒီရဲ့အလေးထားတွေလည်းအိမ်ကပြောပြတယ်နဲ့တူပါတယ်နောက်နေ့ကျတော့ကျောင်းမှာအဲသူတို့မျိုးတွေကရောက်လာပြီလာတောင်းမှန်နေအာမဟုတ်ပါဘူးလို့ဒါကတောင်းမှန်စရာမလို့ဒါကရှုတော့ငါကြည့်ရင်ဒါအမှန်ပဲဟုတ်တယ်မဟုတ်လားနော်တစ်ဖက်ကအဲ့ဒါမျိုးလုံတော့တစ်ဖက်ကအဲ့ဒါမျိုးလုံတော့ဟိုလုံးဝဟိုဒီဘက်ကဟာဟို careless သဘောမျိုးဖြစ်နေတဲ့အတွက်ကြောင့်မခံနိုင်လို့လုံတဲ့သဘောပဲအဲ့ဒါသူတို့စီမှာကျတော့ delay ထုံးစံလေးတွေကအဲ့ဒါမျိုးဘုံကြီးယဟန်ကအိမ်အောင်ပြုလို့ရပြီးတော့အဲ့ဒီသားသမီးတွေပါရှိနေအဲ့ဒီတက္ကမရဲ့သမိုင်းလိုက်ပြီးတော့ဘုံကြီးသမီးဖြစ်နေတယ်ဟုတ်လားနော်အဲ့ဒါမျိုးလေးတွေသူ့နိုင်ငံဒါကတော့မာယာနဗုဒ္ဓဘာသာဒါပေမဲ့တခုကောင်းတာကဥစဉ်တို့ရဲ့သာသနာမှာထေရဝါဒမာယာနရဲ့လို့ကိုွဲပေမဲ့ထေရဝါဒနဲ့မာယာနယံဖြစ်တာတွေ့ဘူးလား
မတွေ့ဘူး
အဲ့ဒါကျေးဇူးတင်စရာကောင်းတယ်နော်အဲ့ဒါကျေးဇူးတင်စရာကောင်းတယ်ဥစဉ်ကလည်းအဲ့ဒါကိုသဘောကျတယ်နော်သာသနာနဲ့ပတ်သက်လို့ခံယူချက်ကတော့သူ့ပုံစံသူ့ဘာသာသူသွားလိုက်နော်ဘာသာရေးဟာငါကထေရဝါဒငါကမာယာနဆိုပြီးတော့လိုက်ပြီးတော့တိုက်နေရင်တယောက်နဲ့တယောက်အပြင်းအထန်လန်းလန်းဒုက္ခပေးနေဘာသာရေးမှာရုပ်ပြက်တယ်အကြီးတန်အထီးကျန်ဟုတ်တယ်မဟုတ်လားဘာသာရေးဆိုတာနှလုံးသားငြိမ်းချမ်းမှုစိတ်ထားလေးတွေကောင်းမှုဖြူစင်နိုင်အောင်လုပ်ကြဟုတ်တယ်မဟုတ်လားဘယ်ဘာသာရေးပဲဖြစ်နေဖြစ်နေဟိန္ဒူယဇင်ပဲဖြစ်ဖြစ်ခရစ်စတီယန်နတီပဲဖြစ်ဖြစ်နော်အစ္စလာမစ်ပဲဖြစ်ဖြစ်ဒီဘက်ကဗုဒ္ဓဇင်ပဲဖြစ်ဖြစ်ဘယ်ဘာသာပဲဖြစ်ဖြစ် ငြင်းချမ်းတဲ့နှလုံးသားလေးတွေရအောင်ကိုယ့်ဘာသာဝင်ကိုကိုယ်ပြည့်စုံပြောထောင်နိုင်ရမယ်ဒါကဥစဉ်တို့လည်းပဲကဘာမှလူကြီးမဟုတ်လို့ဥစဉ်ကတော့ဘယ်လိုစုတွေပါပြေးကျင်တာလဲလို့ပြောရင်ကဘာမှအခုဘာသာတရားတွေရှိကြတယ်တစ်နှစ်လုံးခြုံပြီးတော့ကြည်လိုက်သူ့ရဲ့ဘာသာကိုအကြောင်းပြုပြီးတော့ပြဿနာအတက်အနည်းဆုံးဘာသာကိုကဘာကနေဝိုင်းပြီးတော့တန်းချီပြီးတော့ဆုပေးတဲ့နယ်လို့ဦးဇင်းတို့တော့ထင်တယ်ပေါ့နော်အကောင်းဆုံးပြဿနာမတက်ဆုံးဘာသာဘယ်ဘာသာကပြဿနာကဘာမှာမတက်တာလဲဟိန္ဒူရေစင်ကမတက်ရင်ဟိန္ဒူဘာသာကိုကဘာအကောင်းဆုံးနေကနေပြီးတော့တက်နိုင်တယ်များဝိုင်းဝန်းပြီးနဘေးဘာသာကပါနော်တန်းချီပြီးတော့ဒေါ်လာတွေကိုချင်းမြင့်ပေးတဲ့အဲ့ဒါမျိုးချင်းမြင့်ပေးလိုက်ရင်သူ့ဘာသာသူကိုလည်း control လုပ်သွားတယ်မလုပ်ကြနဲ့မင်းတို့လုပ်ရင်ငါတို့ဘာစုမှရမှာမဟုတ်ဘူးမင်းတို့မတောင်းကြနဲ့မင်းတို့တောင်းကြရင်ငါတို့ဘာသာနာမည်ရမှာမဟုတ်ဘူးဆိုပြီးတော့ဗုဒ္ဓဇင်ကလည်းဒီလိုဖြစ်တယ်နဲ့ Christianity Islamic ကလည်းဒီတိုင်းဖြစ်အဲ့ဒါမျိုးလေးဖြစ်ပြီးမှသာဘာသာတရားကိုအကြောင်းပြုပြီးတော့လောကကြီးဟာငြင်းကြံလာလိမ့်မယ်လို့ဦးဇင်းတို့တော့ထင်တယ်ပေါ့အခုတော့ကြည့်လိုက်ရင်ဘာသာတွေထဲမှာအကွဲအပြားလေးတွေမရှိဘူးလားရှိပါဘူးအကွဲပြားလေးတွေရှိတော့အဲ့ဒီအကွဲပြားချင်းပြန်ပြီးတော့တိုက်ပွဲဖြစ်နေတဲ့အတွက်ကြောင့်မို့ပြဿနာကတက်တယ်ဒီခေတ်မှာလည်းပဲမရှိဘူးလားဆိုတော့ဒီခေတ်မှာလည်းပဲရှိပါတယ်နော်ဒီခေတ်မှာကို2009ကထင်တာပဲနော်ကဘာမှာဒီ The Best Religion ဆိုပြီးတော့ဗုဒ္ဓဘာသာကိုပြီးကြတယ်နော်အကောင်းဆုံးဘာသာဆိုပြီးတော့2009ကထင်တယ်နော်ကဗကုလသမဂ္ဂမှာအခမ်းအနားနဲ့ပြီးအပ်ပွဲလုပ်တယ်အကောင်းဆုံးဘာသာတရားဖြစ်ဆိုပြီးလက်မထောင်ဖို့တော့မဟုတ်ဘူးပြောကြည့်ပါဦးလက်မထောင်ဖို့တော့မဟုတ်ဘူးငါတို့ဗုဒ္ဓဘာသာဟာဒီလိုကိုကောင်းပါတယ်လို့လက်မထောင်ဖို့မဟုတ်ဘူးဂုံယူခြင်းတော့ဂုံယူอ่ะဟုတ်တယ်မလားလက်မထောင်လိုက်တာနဲ့တည်းနဘေးကလည်းဝိုင်းပြဿနာတွေဟာဘာကွာညာဘာကွာသူတို့ကဘာသာတာကောင်းတာကြည့်လိုက်စမ်းဘုရားဘာသာလို့နာမည်တက်ထားတဲ့နိုင်ငံတွေကိုကြည့်လိုက်ရင်ကမ္ဘောဒီးယားကြည့်မလားလာအိုကိုကြည့်မလားထိုင်းကိုကြည့်မြန်မာကိုကြည့်သီရိလင်္ကာကိုကြည့်မလားကဘာမကျော်ဘူးအဲ့ဒီနိုင်ငံတွေကပြော့ကြပြီးကြံခဲ့ကောင်းနေတာပြောတာသူတို့ဟာစီးပွားရေးကြတော့မတောင့်တင်းပါဘူးလို့ပြောစရာကြီးရှိတယ်ပေါ့ဟုတ်တယ်မလားအေးဒါပေမဲ့ဘာပဲပြောပြောစိတ်လေးတွေငြိမ်းချမ်းမှုကတော့မရဘူးလား
ရ
အဲ့ဒါကြောင့်မို့ဦးဇင်းကတော့အဲ့ဒီတခုလေးကိုတော့တော်တော်သဘောကျထေရဝါဒမဟာယာနကွဲနေပေမဲ့တိုက်ပွဲမရှိဖြစ်လားမရှိဘူးဘယ်ဘာသာကိုမှမတိုက်စေခြင်းနော်ဘာသာတရားလောက်ကြတဲ့နားမှာငြင်းချမ်းမှုလေးတွေကိုတဲသွားဖို့ဦးဇင်းတို့သာသနာပြုလုပ်ငန်းလုပ်ကြတဲ့နေရာမှာဦးဇင်းတို့ဖုံးကြီးတဲ့ပို့ပြီးတော့အောင်မြင်တဲ့တရားကြီးတယောက်ရှိတယ်ပြီလားဘယ်တရားကြီးလဲမစ္စတာကိုရင်ဟာကြီးဖုန်ကြီးမဝစ်ပေမဲ့ဖုန်ကြီးတဲ့ပို့ပြီးတော့အောင်မြင်တယ်ဖုန်ကြီးတဲ့ပို့ပြီးတော့သူ့ကိုကြည်ညိုကြတယ်ဟုတ်လားနော်ကြည်ညိုကြတယ်ဆိုတော့သူ့ရဲ့ဟောပြောမှုတွေကိုဦးဇင်းတို့နားထောင်ကြည့်လိုက်တဲ့အခါကျတော့သူကအစွန်းထွက်တဲ့အပြောအဟောတွေသူမလုပ်ဘူးနော် extremism နဲ့ extremist ဖြစ်မဲ့သဘောတွေကိုသူတည်ပြီးမပြောဘူးအဲ့ဒီကုလသမဂ္ဂမှာသူပြောတဲ့မင်းကဆရာတော်ဒေါက်တာရှင်ညာနေတရာတို့လည်းပြောကြတယ်။အဲကျန်တဲ့ဘာသာတွေလည်းပြောကြတယ်။ဒါပေမဲ့မစ္စတာကိုရင်ဃာကြီးပြောတာကိုအကုန်လုံးကနေဝိုင်းပြီးတော့နော်ခေါင်းပေါ်မှာဆောင်းထားတဲ့လူတွေကလည်းလက်ခုပ်တီးတယ်။ကျန်တဲ့ဘာသာတွေကလည်းလက်ခုပ်တီးတယ်။ဟိန္ဒူကလည်းလက်ခုပ်တီးတယ်။ခရစ်စတန်ကလည်းလက်ခုပ်တီး။အစ္စလာမစ်ကလည်းလက်ခုပ်တီး။အကုန်လုံးကဝိုင်းပြီးတော့လက်ခုပ်တီးကြတယ်။သူ့ရဲ့ဟောပြောချက်ထဲမှာထိမိတဲ့ဇာတ်တွေအများကြီးပါတယ်ပေါ့။အဲ့ဒီတည်းကထိမိတဲ့ဇာတ်လေးတစ်လုံးနော်သူပြောတာလေဘာလေးသူကပြောတော့ဆိုတော့ကဘာမှာဘာသာတရားပြောင်းတာတွေခစ်စားနေကြတယ်ပြောကြည့်ပါကဘာမှာဘာသာတရားပြောင်းတာတွေခစ်စားနေကြတယ်ကျုပ်ကတော့အဲ့ဒီလုပ်ငန်းတွေစိတ်မဝင်စားဘူးနော်သူကတော့ဒီလိုပြောင်းနေတာတွေကိုဘာသာပြောင်းသွားတာကိုသူကစိတ်မဝင်စားဘူးဘာတွေပြောင်းပေးခြင်းလဲသူပြောင်းပေးခြင်းတာကဘာသာကိုပြောင်းပေးခြင်းတာမဟုတ်ဘူးတဲ့။ဘာပြောင်းပေးခြင်းလို့ဆိုတော့ဒုက္ခကနေဒုက္ခကိုပြောင်းပေးခြင်းနဲ့ပြောကြည့်ပါဦး။ဒုက္ခကနေဒုက္ခကိုပြောင်းပေးခြင်းနဲ့ဆင်းရဲမှုကိုချမ်းသာမှုပဲပြောင်းပေးခြင်းနဲ့ပြောကြည့်ပါဦး။ဆင်းရဲမှုကိုချမ်းသာမှုပဲပြောင်းပေးခြင်းနဲ့ ဒီစကားလေးတလုံးကိုအေးအေးလေးစဉ်းစားကြည့်အဝေးကြီးတိလန့်စဉ်းစားကြည့်လို့မရဘူးလားအေးပြန်ပြီးစဉ်းစားကြည့်စကားပြောတတ်ပုံလေးကိုပြောတာပါနော်ဒုက္ခဖြစ်နေတဲ့ပုံကိုယ်တွေကိုဒုက္ခပြောင်းပေးခြင်းနဲ့ကျွန်တော်မှပြောင်းနေစနစ်တွေရှိတယ်ဟောသူကဗုဒ္ဓဇင် I am Buddhism လို့ I have ဒီ Buddhist method တို့ဘာညာသူကပြောတာတွေမရှိသေးဘူးသူပြောနေတာလေးကတာမန်လေးပဲအဲ့ဒါပြောပြီးတော့နောက်ဆုံးမှကျတော့အဲ့ဒီစနစ်တွေခင်ဗျားတို့ယူကျင်သလားအဲ့ဒီစနစ်ကျွန်တော်မှရှိတယ်ဆိုပြီးတော့သူကတော့ meditation သမားဆိုတော့သူ့ရဲ့ breathing နဲ့နောက်ကိုပြောပြတယ်သူဒီစနစ်ကိုသူကိုယ်တိုင်ရခဲ့တဲ့အကြောင်းမြန်မာနိုင်ငံကရခဲ့တဲ့အကြောင်းဆရာကြီးဥပခင်ရဲ့ထံကနေရခဲ့တဲ့အကြောင်းသူ့မှာခေါင်းကိုက်တဲ့ဝေဒနာတွေဖြစ်တော့အဲ့ဒီမှာသွားပြီးတော့တရားအားထုတ်လိုက်ရင်လေဒီဒုက္ခတွေကနေဒုက္ခပဲငြင်းအေးမှုတွေကိုသူရခဲ့တဲ့အကြောင်းအဲ့ဒီစနစ်တွေကျွန်တော်မှာအပြည့်အစုံရှိပါတယ်။နောက်ဆုံးလေးပြီးကံนี่ကျမဘာပြောတော်လို့ဆိုတော့အဲ့ဒီစနစ်တွေကျွန်တော်စနစ်တော့မဟုတ်ပါဘူး။လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကလေးကပေါ်ထွန်းခဲ့တဲ့ဗုဒ္ဓရဲ့စနစ်ပါဆိုပြီးတော့ဒီလောက်ပဲမိတ်ဆက်ပေးသွားတယ်ဖရာရဲ့အကြောင်းကိုအလွန်ကြုံပြောပြသွားတာကိုမရှိဘူး။အဲ့လိုဆိုတော့ဒီဟာကိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်များဒီစနစ်တွေကိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်များဒုက္ခရောက်နေလို့ဒုက္ခနဲ့တွေ့ကျင်တဲ့ပုဂ္ဂိုလ်များကျွန်တော်ရဲ့ဌာနကိုလာလို့ရပါတယ် Any religion ပဲဘယ်ဘာသာပဲဖြစ်ဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်ဝဲကမ်းပါပဲကျူဆိုပါတယ်ဆိုပြီးတော့လှုပ်သွားကြတာကဘာမှာခုကြည့်လိုက်ရင်ဌာန100ကျော်200လောက်တိရှိနော်ဘုန်းကြီးတွေဖွင့်ထားတာအဲ့လောက်ရှိလားရှိပါဘူးငယ်ငယ်ကလေးကသင်္ကန်းဝတ်ခဲ့တာအလောက်မလုံနိုင်သူ့မှာအဲ့ဟာမျိုးမဟုတ်စီးပွားရေးသမားဘက်ကနေမှနောက်ပိုင်းဦးဇင်းတို့မြန်မာနိုင်ငံနော်1962နော်ဒီဥနေဝင်အစိုးရစတက်လာတော့ပစ္စည်းတွေကိုပြည်သူပိုင်သိမ်းလိုက်တော့သူ့အဖေမေတွေကလည်းသိမ်းခံရတယ်လေပါသွားပြီးတော့စိတ်ပြက်ပြီးတော့အဖေမေတွေကအိန္ဒိယကိုပြန်ညတယ်သူကအဲ့ဒါခေါင်းနေကြိုက်ပြီးတော့အဲ့ဒီမှာကြံခဲ့ပြီးဆရာကြီးဥပခင်မှာဝင်ပြီးတရားအထုတ်ရင်းနဲ့ဒီစနစ်တွေကိုကောင်းကောင်းရရှိသွားပြီးတော့နောက်ပိုင်းမှာတစ်ဖက်ကလည်းပဲသူတို့စီးပွားရေးလုပ်ငန်းတွေရှိအေးတစ်ဖက်ကလည်းပဲအဲ့ဒီ meditation center တွေကိုကဘာမှာအများကြီးဖွင့်ပေးတာမရှိဘူးလားအဲ့ဒါမျိုးတွေဖြစ်တာအဲ့ဒါကြောင့်မို့ငြိမ်ငြိမ်ချမ်းချမ်းခုဘယ်ပုဂ္ဂိုလ်ကမဆိုဆရာကြီးကိုရင်ကဘုံတဲ့ပုဂ္ဂိုလ်မရှိဘူးဘယ်ဘာသာဝင်ကမှမမုန်းညအကုန်လုံးကနေတော့ respect ပေးကြလေးစားကြအဲ့ဒါကြောင့်မို့တို့သူတော်စင်များလဲသာသနာပြုရင်ပြုတတ်ဖို့လိုတယ်ပေါ့နော်ပြုတတ်ဖို့လိုတယ်ဥစဉ်တို့လည်းပဲသာသနာပြုရင်ပြုတတ်ဖို့မလိုဘူးလားအေးပြစ်မှတ်ကဘာလဲလို့ပြောတော့ဒီပုဂ္ဂိုလ်ငါးဘာသာဝင်ဖြစ်ရမယ်ဆိုတဲ့ပြစ်မှတ်မထားဖို့ပဲအဲ့ဒီပြစ်မှတ်ထားတာဒီတော်တော်ပြက်တနာတက်တယ်နော်တော်တော်ပြက်တနာတက်တယ်အဲ့ဒါမျိုးမဟုတ်ဖဲနဲ့သူ့ရဲ့စိတ်ဓာတ်လေးဒီမွန်မြတ်တဲ့စိတ်ဓာတ်ဖြစ်လာရအတွေးခေါ်တွေဒီမြင့်လာရအမြင်လေးဒီကျယ်လာရနှလုံးသားဒီနုညံ့လာရဟုတ်တယ်မဟုတ်လားဘာသာရေးရဲ့ပြစ်မှတ်ကတရားရတာမရတာပါထားလို့ငြိမ်ငြိမ်ချမ်းချမ်းလူသားတယောက်ဖြစ်ဖို့မလိုဘူးလားအင်းအဲ့ဒါကြောင့်မို့တို့သူတော်စင်များအခုဒီသာသနာနဲ့ပတ်သက်တဲ့အချက်လေးတွေကိုသီလကိုယ်တန်တန်ရှိအောင်ကြိုးစားကိုယ်စံပြဖြစ်နေရင်ကြည့်ပြီးတော့စိတ်ဝင်စားသွားလေဒီပုဂ္ဂိုလ်တွေကဘယ်ဘာသာဝင်နေလဲလို့စိတ်ဝင်စားကြလေအဲ့ဒါဆိုရင်သူတို့ကျင့်သုံးတာကဘာစနစ်လဲလို့စိတ်ဝင်စားကြလေနော်အဲ့ဒါမျိုးလေးဖြစ်အောင်နေတာကပို့ပြီးစံပြနေပြခြင်းသည်သာသနာပြုနေခြင်းပဲပြောကြည့်ပါဦးစံပြနေခြင်းသည်သာသနာပြုနေခြင်းပဲဟုတ်တယ်မဟုတ်လားအဲဦးဇင်းတို့အခုဦးဇင်းတို့ရဲ့ဟိုကျောင်းမှာကျောင်းဆောက်ထားတာဒဂမာကြီးတယောက်ရှိတယ်ဟိုကြားဘူးခြင်းလဲကြားဘူးလိမ့်မယ်ပေါ့နော်မြင်းညာဒုက္ခိတာမိသားစုဆိုတာဒုက္ခိတာမိသားစုဆိုတာတို့ဟိုအဆောက်အဦတွေမြင်းညာဆေးဘောလေးနော်ရှေးတုန်းကတည်းကအဲ့ဒီဆေးလေးလုပ်ငန်းလုပ်ကြတယ်သူတို့ဆောက်ထားတဲ့ကျောင်းတွေကလည်းမြန်မာနိုင်ငံလိုက်ကြည့်လိုက်ရင်အများကြီးနော်ဥရှိန်ဒေါ်ပူလေးဆိုဥရှိန်ကမရှိတော့ဒေါ်ပူလေးကရှိတယ်နော်ဒေါ်ပူလေးကရှိတော့ဥစင်းရဲ့ရမ်းမှာပေါ့ရန်ကုန်ရွှေတောင်ကြားမှာနေကြတယ်နော်သူတို့ကကြောင်းမှာဥစဉ်ကြောင်းမှာကြောင်းဆောက်ထားတာရှိတယ်သူတို့ရဲ့သမီးတယောက်ကနော်အိမ်အောင်ကြတော့ဘယ်မှာနေတော့ဆိုတော့အမေရိကန်မှာနေတယ်နော် အမေရိကန်မှာနော်နေတဲ့အခါကျတော့အဲ့ဒီအမျိုးသမီးကနေမွေးတဲ့သမီးလေးတယောက်ရှိတယ်မဒီသူရိန်တဲ့နော်မဒီသူရိန်ဆိုပြီးတော့အဲ့ဒီမှာအခုနော်ဒီတော်တော်လေးအရွယ်ရောက်ပြီပေါ့16 18လောက်ထိသူအရွယ်ရောက်ပြီအဲ့ဒီသူတို့ရဲ့သမီးလေးကသိပြီးတော့နေတာထိုင်တာကတအားကိုအေးဆက်တယ်နော်အဲ့ဒါဟိုတလောကအခုရန်ကုန်ရောက်နေဦးစင်းကြောင်းလည်းရောက်လာနော်ဆုံးလာလောင်ရင်းနဲ့အဲ့ဒါရန်ကုန်မှာအခု volunteer လိုက်ပြီးတော့လုပ်ကလေးဆင်းရဲသားရက်ကွက်မှာလိုက်ပြီးတော့ကလေးကစာလိုက်ပြမတီသူရင်းဆိုတာနော်အဲအဲ့ဒီအမျိုးသမီးလေးနဲ့ပတ်သက်ပြီးတော့နေတာလေးကအေးအေးလေးစကားမလို့ရင်မပြောဥစ္စာတော်တော်ကိုတိတ်တိတ်ဆိတ်ဆိတ်နေတာသူ့အိမ်ကလည်းသူ့ကြည့်ပြီးစိတ်ပြက်နေကြတယ်စကားမပြောလို့ဆိုပြီးတော့ဒါပေမဲ့ပြောတဲ့နဲ့အရာတွေကြတော့လေစာသင်တော့ကြတော့လေတော်တော်ပြောတာပဲသူစာသင်တဲ့ခွေကိုရိုက်ထားတယ်နော်အဲ့ဒီကြတော့တော်တော်ပြောအဲ့ဒါဟိုမှနေရင်တည်းကနေပုံထိုင်ပုံလေးကတမျိုးလေးဖြစ်နေတော့အဲ့ဒီနိုင်ငံကပုဂ္ဂိုလ်တွေကစိတ်ဝင်စားတယ်။နောက်ကျောင်းမှလည်းပဲပညာရေးမှထူးချွန်တယ်နော်။အခုထူးချွန်တယ်ဆိုတော့ကဗျာပြိုင်ပွဲမှအဲ့ဒီသူတို့ရဲ့မြို့မှပထမရတယ်နော်။ပထမရတယ်အဲ့ဒီကနေတစ်ဆင့်တစ်ဆင့်နဲ့တက်သွားတာ။နောက်ပိုင်းအိုဘားမားမိသားစုကနေဆုပေးတာပါသူတို့ကရတယ်။နော်အဲ့ဒါလေးအဆင့်အထိသူကရှိတော့အဲသူနေရာလေးကိုကြည့်ပြီးတော့ကျောင်းကအဖွဲကပညာရေးဘုတ်အဖွဲကနေပြီးတော့ဒီကလေးကိုဘယ်လိုပုံစံများပြုစုတာလဲဆိုပြီးတော့အိမ်ထိလိုက်ပြီးတော့အင်တာဗျူးလိုက်လုပ်တာနော်ဘယ်လိုပြုစုပေးတာလဲဒီအသွင်တန်တန်လေးနဲ့ဆိုထမိန်ပဲဟိုကဝတ်ဟောတယ်နော်အဲ့ဒါမျိုးနဲ့တင်သူကကျောင်းတက်ပြီးတော့ပုံစံကသဘင်ကလည်းအရှိထားတယ်နော်သူ့နိုင်ငံနဲ့ဒီပုံစံနဲ့ကြတော့ပုံစံကတစ်မျိုးဖြစ်နေတော့အဲ့ဒါအိမ်ထိလိုက်ပြီးတော့အင်တာဗျူးလုပ်ပြီးတော့ဟိုစိတ်ထားလေးအကြောင်းကိုပြောတာပါတော်တော်ကိုတည်တည်ငြိမ်ငြိမ်လေးဖြစ်ပြီးတော့အဲ့ဒါဒီပြန်ရောက်တော့လည်းပဲသူကအဲ့ဒါဆင်းရဲတာလေးတွေကိုစိတ်ဝင်စားနော်ဆင်းရဲတာစိတ်ဝင်စားပြီးတော့အခုကလေးလေးတွေနဲ့ဆိုနှစ်ကြီးတွဲလောင်းနေတယ်ရောဘာတွေနေရောအဲ့ဒါတွဲပြီးတော့အဲ့ဒါဓပုံတွေရိုက်စာတွေသင်းအဲ့ဒါမျိုးတွေအခုဒီမှာပြန်ပြီးတော့နှစ်လပြန်ပြီးတော့လောက်တာပြီးရင်သူ့နိုင်ငံပြန်ပြီးတော့သွားမယ်တဲ့အဲ့ဒီမှာနေပြီးတော့အဲ့လိုဆိုဘယ်မှာနေနေပေါ့စိတ်ထားလေးသည်ပရာဏပဲပြောကြည့်ပေါ့စိတ်ထားလေးသည်ပရာဏကျန်တာတွေဟော့ဟော့ရန်ရန်ကလွဲတယ်ဘယ်မှာနေနေလွဲတယ်မြန်မာမှာနေပြီးတော့စင်ကာပူဒူဒက်တောင်မှပို့ပြီးတော့ဟော့ရန်နေတာတွေအများကြီးမရှိဘူးလားဘယ်မှာနေနေကိုကုကူတာပရာဏအဲ့ဒါကလည်းပဲစိတ်ရင်းရှိတဲ့အတိုင်းပုံထွက်လာတာပဲပြောကြည့်ပေါ့သိရင်ရှိတဲ့အတိုင်းပုံထွက်အဲ့ဒါကြောင့်မို့ဘာသာရေးလေးဟာလည်းပဲဦးဇင်းတို့ရဲ့အမြင်ကတော့လူတယ်လို့မြင်တယ်ပေါ့စီးပွားရေးကိုလည်းဖြစ်အောင်လုပ်မယ်ဘာသာရေးကိုလည်းတက်နိုင်တယ်မြတ်ဖြစ်အောင်ကြိုးစားမယ်နောက်ရေးကြီးတာကကိုယ့်ရဲ့ generation ရှိပြီနောက်ကမျိုးဆက်သစ်ကိုပြစ်ထားလို့မရဘူးဘာလို့ပြစ်ထားလို့တို့သူတော်စင်များကိုယ့်ရဲ့ generation ကိုတော့ပြတ်ထွက်သွားအောင်တော့မလုပ်လိုက်နဲ့ခုဒီမှာနေကြတဲ့အခါမြန်မာစကားကိုကောင်းကောင်းမပြောတတ်အောင်ဖြစ်သွားတာရှိတယ်။အဲ့ဒါလေးတွေဆိုရင်သူ့ရဲ့အတန်းမှာကြတော့သူတို့အင်္ဂလိပ်လိုပြောတာဆိုတာပြောပြစီကိုယ့်အိမ်ရောက်ရင်တတ်နိုင်တယ်များဘာသုံးပေးရမြန်မာလိုသုံးပေးရဒါအပြီးပင်အဲ့ဒီကလေးကိုသူ့ရဲ့ရင်ထဲကိုအတန်တိတ်ရိုက်ထည့်မင်းဒီမြန်မာမင်းဒီမြန်မာမင်းဒီမြန်မာလို့အဲ့ဒါမျိုးသူ့ရဲ့နှလုံးသားထဲထိရောက်အောင်အတန်တည်းရိုက်ခဲ့ပြီနော်အဲ့ဒါကြောင့်မို့တို့သူတော်စင်များအဲ့ဒီတိုင်းလေကိုယ့်အိမ်မှာလည်းမြန်မာစကားလေးပြောပေးဖို့မလိုဘူးလားဟေးသူတို့ပညာတွေတက်သွားလို့ရှိရင်ခုနပြောသလို volunteer ပြန်ပြီးတော့လုပ်ဒါမှမဟုတ်ရင်ဘုန်းကြီးကျောင်းနေမှာသွားပြီးတော့အင်္ဂလိပ်စာသင်ပေးတာမျိုးနောက်ဆရာလေးကျောင်းနေမှာသွားပြီးတော့အမျိုးသမီးဆိုရင်လည်းအဲ့ဒီမှာသွားပြီးတော့လှုပ်အားပေးပြီးတော့ညှင့်တင်ပေးတာမျိုးဆင်းရဲတဲ့နေရာတွေမှာသွားပြီးသင်ပေးတာမျိုးလုပ်လို့မရဘူးလားရတယ်အဲ့ဒါတွေဒီတာမန်ပညာရေးလုပ်နေတယ်လို့မထင်လိုက်နဲ့အဲ့ဒါဒီပင်သာသနာပြုနေတာဘာပြုနေတာသာသနာပြုနေတာအဲ့ဒါမျိုးလေးတွေစွမ်းနိုင်နေမြတ်လုပ်ဖို့လည်းမလိုဘူးလားဘယ်လိုလဲအဲ့ဒါကြောင့်သာသနာဆိုတာကတော့သီလတမာတိပညာသူ့ရဲ့အခြေခံကတော့သာသနာ၃ရက်ပရိယတ္တိသာသနာပฏิပတ္တိသာသနာပฏิဝေဒသာသနာဒီ၃မျိုးလေးကိုအလကားသင်ထားတာမဟုတ်ဘူးပရိယတ္တိကအောက်ကဖောင်ဒေးရှင်းအပိုင်းဟုတ်တယ်မဟုတ်လားအဲ့ဒီကနောက်တစ်ဆင့်တက်လာတယ်နောက်တစ်ဆင့်တက်လာတယ်ဆိုတော့သ ာသနာ3ရက်သည်3ထက်တိုင်နဲ့တူတယ်ပေါ့ဘာနဲ့တူလဲ3ထက်တိုင်နဲ့တူတယ်အဲ့ဒီ3ထက်တိုင်မှာအောက်ဖောင်နေရှင်းကသာရံရွက်ပြီးတော့တခုခုဖြစ်မယ်ဆိုရင်အပေါ်နှစ်ထပ်ပါဘာဖြစ်မလဲပြိုကြမှာတေးကြတယ်အဲ့ဒါကြောင့်ဖောင်နေရှင်းကောင်းမှုမလိုဘူးလားအောက်ဖောင်နေရှင်းနဲ့ပထမတက်ဟာကောင်းနေဖို့ခိုင်ခန့်နေဖို့လိုအပ်တယ်အဲ့ဒါကြောင့်မို့သာသနာပြုတဲ့နေရာမှာလဲပရိယတ္တိကိုဗရာဏထားဖို့လိုတယ်ပရိယတ္တိကိုမှန်မှန်ကန်ကန်သင်ခဲ့ရင်ပฏิပတ္တိမှာလဲမှန်မှန်ကန်ကန်ကျင့်သုံးနိုင်တယ်ဘာလို့နိုင်လဲမှန်မှန်ကန်ကန်ကျင့်သုံးနိုင်ပရိယတ္တိအင်အားနည်းရင်ပฏิပတ္တိမှာလဲအလွဲလွဲအချော်ချော်လမ်းပြတာတွေဖြစ်လာเสียအကြောင်းမရှိဘူးလားအဲ့ဒါကြောင့်ပရိယတ္တိအားကောင်းရမယ်အဲ့ဒီအကောင်းလို့ပฏิပတ္တိကိုမှန်မှန်ကျင့်မယ်ဆိုရင်ပฏิဝေရတိတမင်လို့ယူဖို့မလိုရဲ့လားအလိုလိုနင်းသူကအကျိုးပေါ်အဲ့ဒါကြောင့်မနေ့ကဒုသူတော်စင်တို့ကိုပြောခဲ့တဲ့အပိုင်းမှာစာသင်တိုက်တည်ရဲ့အကြောင်းကိုဦးဇင်းတို့ဒါပြောခဲ့တာနော်ဘုံကြီးစမဝဲလောကရဲ့အကြောင်းကိုပြောခဲ့ပြီးတော့အခုနည်းနည်းလေးပြောပြချင်တာကမန္တလေးမှာရှိတဲ့နော်စာသင်တိုက်ကြီးတွေထဲမှာဗရာဏကြတဲ့เจ้าไตကြီးတွေတန်ဃာလည်းပဲအများကြီးရှိတယ်เจ้าไตတန်ဃာ3000ကျော်အထိရှိတယ်เจ้าไตရှိတယ်ဘယ်လောက်ကျော်လဲ3000ကျော်အထိအဲ့ဒါဘယ်တိုက်လဲလို့ပြောတော့မစိုးရင်တိုက်တယ်ဘာလဲလဲမစိုးရင်တိုက်တယ်ငကောဆရာတော်ဥရဇဓမ္မဆိုတာကြားဘူးလားမကြားဘူးဆရာတော်ဥရဇဓမ္မဘီဝန္တာဆိုတာမင်းတို့လူလိမ္မာဖြစ်ဖို့အတွက်ငါမိုက်ပြနေရအောင်ဒါမျိုးတွေဆရာတော်ရဲ့ဩဝါဒဆရာဝါစကားဒုံဒုံဒီဒီပဲချတယ်နော်ပြောရင်အပြက်ပဲချတော့အဲ့ရမျိုးတွေလှုပ်ပြီးတော့မင်းတို့လူလိမ္မာဖြစ်ဖို့အတွက်ငါမိုက်ပြနေလို့ဆရာတော်ကသူ့တပည့်တွေကိုဆုံးမတဲ့နေရာမှာပြက်ပြက်သားသားဆုံးမတယ်သူ့ရွာသားလည်းဥသာမပေးဘူးဘယ်ကပုဂ္ဂိုလ်ပဲဖြစ်ဖြစ်စီမင်းကိုတစ်ဖြောင်းနဲ့ပဲဆွဲထားပြီးတော့အဲ့ဒီစီကန်းနဲ့ညီအောင်နေခိုင်းမညီရင်ကြွတယ်ဒါတန်ခါ3000ကိုအုပ်ချုပ်ရတယ်ဆိုတော့မလွယ်ဘူးเนาะအဲ့ဒီမှာကအရွယ်ကောင်းနေကြီးတယ်20ကျော်30ဒီအတွင်းအရွယ်တွေကအများကြီးဆိုတော့တကယ်ထိမ့်သိမ့်ရခတ်တဲ့နေရာပဲအေးအခုချိန်ကြီးလည်းပဲဆရာတော်အခုမရှိတော့ပြန်တော်မူသွားခုနောက်ထပ်တစ်ပါးเนาะဆရာတော်ဥဝတ္ထဘီဝန္တာဆိုအဲ့ဒီမှာလည်းပဲဘီဝန္တာမှာကြောင်းနိုင်ဘုန်းကြီးဖြစ်တယ်အဲ့ကြောင်းတိုက်ကပြောကြည့်ပါဘီဝန္တာမှာကြောင်းနိုင်ဘုန်းကြီးဖြစ်တယ်ဘီဝန္တာမဟုတ်ရင်ကြောင်းနိုင်ဘုန်းကြီးမလို့ရဘူးဘလောက်အသက်ကြီးကြီးခန်းနေဖုန်ကြီးနေတယ်ပြန်တော်မူရတယ်ဟုတ်လားဘီဝန္တပြီးမှကြောင်းတကြောင်းရဲ့အကြီးကဲဖုန်ကြီးဖြစ်တယ်အဲ့ဒီစနစ်နဲ့အဲ့ဒါထိမ့်သိမ့်ထားတဲ့အတွက်ကြောင့်ပညာရေးဟာအလွန်ကိုကောင်းတဲ့နေရာဖြစ်တယ်နော်နောက်တစ်ခုကဦးဇင်းတို့မြန်မာနိုင်ငံမှာအထွန်းတောက်ဆုံးကြောင်းတိုက်ရှိရယ်အထွန်းတောက်ဆုံးကြောင်းတိုက်ကတော့သခိုင်းကညတ်ဆက်ကြကြောင်းတိုက်တဲ့ဘာကြောင်းတိုက်ညတ်ဆက်ကြကြောင်းတိုက်ညစကြကြောင်းတိုက်ကစီကံလဲအာကောင်းတယ်သူကတော့တန်ခါအများကြီးမရှိ300ကျော်လောက်ပဲရှိစီကံကတပုံစံနဲ့ချထားတာဆိုတော့တော်တော်ကိုပဲနော်တပိတ်လွယ်ဆိုရင်လွယ်ဆိုဒီဘက်ဆိုရင်ဒီဘက်ကြီးတယ်လွယ်ရပခုံးတင်တင်ဆိုဒီဘက်ဆိုဒီဘက်ပဲထိုင်ရင်လည်းပဲတန်းစီပြီးတော့ဒီဘက်ကကြည်လိုက်ရင်လည်းတန်းဒီဘက်ကကြည်လိုက်ရင်လည်းတန်းနောက်ကကြည်လည်းတန်းဆိုအဲ့ရမျိုးဖြစ်အောင်လို့ပုံကြနေအောင်ဒီတကယ်တွင်းထားတဲ့ចောင်းတိုက်တိုက်ရှိနော်စမိုးဝဲမှာတစ်တော့တော့တင်ကိုမဟုတ်တစ်တော့နော်ထိတ်ဆုံးကထိတ်ပဲအောင်မြင်မှုအပိုင်းမှာဦးဇင်းတို့ចောင်းတိုက်တွေပြီလေအဲ့ဒီဆရာတော်ရဲ့ចောင်းတိုက်ကိုမမိဘူးဦးဇင်းတို့လည်းသူ့ចောင်းတိုက်ကိုအားကြမိအောင်ကြိုးစားနေကြတယ်နော်အရင်နှစ်ကအောင်ရတဲ့အပိုင်းမှာဆရာတော်ရဲ့ចောင်းက100နီးပါးလောက်90ကျော်လောက်ထိအောင်ဦးဇင်းရဲ့ကြောင်းကတော့66ပါးအောင်တယ်နော်အရင်နှစ်ကအဲ့ဒီကြောင်းတိုက်တွေကိုမှီပြီးတော့ဦးဇင်းတို့ကမှီအောင်လိုက်နေကြတယ်ဒီဆရာတော်ရဲ့ကြောင်းတိုက်တိုင်းတို့လည်းဖြစ်အောင်ကြိုးစားမယ်ဖြစ်အောင်ကြိုးစားမယ်ဆိုပြီးတော့ဒါကုတော့အဆောက်အဦတွေလည်းပဲဖောက်နေတာတန်းလန်းနေဖြစ်နေလို့နောက်ပိုင်းဦးဇင်းတို့စိတ်ကူးထားတာကအဲ့ဒါမျိုးကြော်ကြားနေတဲ့ဘုန်းကြီးတွေကိုဥပုံနေဥပုံနေတန်ဃာတွေကိုဩဝါဒပေးပင့်ဖို့ပါစိတ်ကူးထားတယ်နော်ဩဝါဒပေးဆိုတော့သူ့ကြောင်းတိုက်ဘယ်လိုနေပါလဲစာကိုဘလို့တင်ပါတယ်ဘလို့ပို့ချပေးပါတယ်အဲ့ဒါမျိုးလေးတွေဦးဇင်းတို့ဘုန်းကြီးလောကမှာအပြင်းအမြန်အလန်လန်နှီးနှောမှုဆိုတာမရှိနော်မရှိတဲ့အတွက်ကြောင့်သူကလည်းပဲသူ့စိတ်တိုင်းညာချကိုယ်ကလည်းကိုယ်စိတ်တိုင်းညာချအဲ့ဒါမျိုးကောင်းနေလေပဲဆရာသိပ်မတင်ရင်အဲ့ဒါမျိုးဖြစ်ပြီးတော့အောင်မြင်မှုအားက တန်ငါများပြီမယ်အောင်မြင်မှုအားကြတော့နေပါကြတယ်နော်အဲအဲ့ဒါမျိုးလေးတွေလုပ်နေတော့အဲ့ဒီကြောင်တိုက်ဒုသူတော်စင်များမြန်မာနိုင်ငံရောက်တဲ့အခါတွားပြီးတော့ကြည်ကြည်ဖော်ရီနာများပါသွားရင်ကြီးညိုစရာအဲ့မှာမြင်ကွင်းလေးတွေနော်ဖော်ရီနာလာတဲ့ကြောင်တိုက်ဆိုတော့အဲ့ဒီဆရာတော်ကြောင်တိုက်ကလည်းဖော်ရီနာလာတယ်ဥစဉ်ကြောင်တိုက်ကလည်းဖော်ရီနာလာတယ်ဥစဉ်ကြောင်တိုက်ကတော့ကိုရင်လေးတွေကအင်္ဂလိပ်ဘာထည့်ပေးထားတော့တော်သင့်ပြောတတ်ကြတယ်ပြောတတ်တဲ့အတွက်ကြောင့်လာနေကြတယ်နောက်မာဂနာယုံကိုလာတယ်မာဂနာယုံကြောင်းလိုက်ဆိုတာဥပိန္ဒရာနံမှာရှိတယ်အမရဘုရားမြို့နယ်ထဲမှာသူ့မှာကျတော့တန်ခါ1500လောက်ရှိတယ်သူကလည်းကြီးညိုစရာတော်တော်ကောင်းတယ်နော်တစ်နှစ်ပတ်လည်လုံးဆုံးတစ်ချိန်တစ်ချိန်ကတ်ရင်သိန်းအစိတ်လောက်ဂုဏ်နာကိုကတစ်နှစ်ပတ်လည်လုံးဆုံးကတ်ရှိတယ်စဉ်းစားတာကြီးဟုတ်လားနော်အဲ့လောက်ဒီဟိုတရားတရားအားတွေကလည်းကောင်းကြတယ်ဖော်ရီနာတွေကလည်းညက်နေအောင်ပဲအဲ့ဒီမှာဝင်ပြီးဓာတ်ပုံရိုက်ကြမှတ်တမ်းတင်ကြအဲဥစဉ်ကြောင်းတိုင်းမှာတော့ယင်းနှစ်ကထူးထူးခြားခြားဩစတြေးလျကနေလာပြီးတော့ဆွန်းဆန်သိမ်းလောင်းရတယ်ဖော်ရီနာ250လာတယ်လေယင်းနဲ့တက်ရိုက်လာပြီးတော့အဲ့ဒီမန္တလေးမှာပဲတက်ရိုက်လာကြတယ်လာပြီးဥစဉ်ကြောင်းမှာဆွန်းလာပြီးတော့အဲကိုရင်လေးတွေကိုဆွန်းလာလောင်းတယ်ဟိုတစ်ဖက်ဖက်ကနေသူတို့ဟိုဒီတိုးဂရုတွေကနေပြီးတော့ကုမ္ပဏီတွေကနေမိတ်ဆက်ထားလို့ပဲဖြစ်မယ်ပေါ့အဲ့ဒါဥစဉ်ကြောင်းထဲမှာလာပြီးတော့အဲ့ဒါမျိုးလောက်ကြတာလေးတွေရှိတယ်အဲ့ဒါကြောင့်မို့သာသနာပြုကြတဲ့နေရာမှာပရိယတ္တိပိဗရာနာလို့ခေါင်းထဲမှာထည့်ထားရ။ဘာတိဗရာနာ။ပရိယတ္တိပညာရေးကြသွားရင်အကုန်ကြဆင်းသွားတဲ့။အဲ့ဒါကြောင့်ပညာရေးကောင်းမှုလိုသလားမလိုလား။အေးပညာရေးကောင်းမှုလို့ဒီနေရာလေးမှာပညာရေးကောင်းမှုလို့ဆိုတော့ခန္ဓာယုံဆရာတော်အရှင်ဇနကဘိဝန္တကတော့နော်သူကြောင်းလိုက်စီကံတတ်မှတ်တဲ့နာမှာစီကံ10ချက်တတ်မှတ်တာဘယ်နှချက်10
ချက်ပါဘုရား
အဲ့ဒီ10ချက်ထဲမှာပထမဦးဆုံးစီကံเนี่ยဟိုနံပါတ်1နဲ့နံပါတ်10လေးကိုနှိုင်းရှင်ကြည့်ဖို့ဆရာတော်ကနံပါတ်1ကိုဘာထားလဲဆိုတော့စိတ်ကောင်းရှိဖို့ကပထမပြောကြည့်ပါစိတ်ကောင်းရှိဖို့ကပထမအဲ့ဒါသူကြောင်းလိုက်စီကံပဲစိတ်ကောင်းရှိဖို့ကပထမပညာကိုဆရာတော်ကဘယ်ထားတော်ဆိုတော့ပညာတက်ဖို့ကဓတမတဲ့ဘာလဲလဲပညာတက်ဖို့ကဓတမအဲ့ဒီနှစ်ခုကိုလေဦးစင်းကအဲ့ဒါကြည့်ကြည့်တယ်ဆရာတော်ပညာကြီးကိုဝါသနာမပါလို့များနောက်ဆုံးထားတယ်လို့တော့မအောင်မိလိုက်နဲ့ပညာတက်ပြီးစိတ်တက်ညံ့ရင်တော်တော်ဒုက္ခပေးတယ်ဟုတ်တယ်မဟုတ်လားပညာကတက်တယ်ဆိုတော့စိတ်တက်ကညံ့တော့စဉ်းစားရင်လေအောက်တန်းကြတာတွေပဲလိုက်စဉ်းစားဘယ်လိုချလဲရဘယ်လိုလှုပ်လဲရဘယ်လိုဒုက္ခပေးလဲရဟိုညံကရိုးရိုးညံမို့ပဲနဲ့ညံနီညံနဲ့ဖြစ်သွားတာပေါ့နော်ညံကအနီးတွေအနက်တွေဖြစ်ကုန်ရင်မလွယ်တော့ရိုးရိုးညံကတော့သုံးလို့ရဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်ဆေရော်ရဲ့ကြောင်းတိုက်စီကံထဲမှာကြတော့အဲ့ဒီတိုင်းဆွဲထားတယ်နော်ရှေ့ဆုံးကဘာတယ်လဲစိတ်ကောင်းရှိဖို့ရပထမပညာတက်ဖို့ရကဓတမဆိုတော့ဆရာတော်ကြီးကဆွဲတော့သာသနာဘောင်မှာလိုက်ပြီးတော့ကြည်လိုက်ရင်ဥစဉ်တို့သာသနာဝန်တန်းဟာဥစဉ်တို့ဘဝနဲ့ရင်းနှီးပြီးကြုံခဲ့တွေ့ခဲ့တဲ့အနေထားရာသာသနာဝန်တန်းဟာ၄မျိုးရှိတယ်ဘယ်နှမျိုးရှိ၄မျိုးရှိနံပါတ်1ကစိတ်ကောင်းရှိတယ်စာမတက်ဘူးပြောကြည့်ပါစိတ်ကောင်းရှိတယ်စာမတက်ဘူးအဲ့ဒါမျိုးတန်ခါကလည်းတော်တော်ပေါ်တယ်နော်စိတ်ကောင်းလေးရတော့ရှိတယ်ဘာမတက်ဘူ
း
စာကမတက်တဲ့ခါကျတော့စိတ်ကောင်းတစ်ပတ်တည်းရှိုံနဲ့လေအစင်ကတအားကြီးမပြေပြန်ဘူးစာမတက်ရင်ထိုးထိုးထွင်းထွင်းကြတော့သိနိုင်လေလားမသိနိုင်တော့သာသနာတော်ကိုတမိုင်းတစ်ရက်ကြံအောင်ဒီလောက်ကြဆိုကြတော့ပညာရေးမပါပဲရရလားမရဘူးအဲ့ဒါမျိုးတန်ခါကလည်းတော်တော်များတယ်သူကစိတ်ကောင်းရှိတော့တစ်ဖက်ကပညာမတက်တော့အလွဲလွဲအချော်ချော်လေးတခါလေးတဘောကောင်းပြည့်နေတာတွေလည်းရှိတယ်။အဲဒါကြောင့်မို့စိတ်ကောင်းရှိတယ်စာမတက်ဘူး။ဒီပုဂ္ဂိုလ်ကနည်းနည်းပါးပါးသုံးလို့မရဘူးလား။ရတယ်။အဲ့ဒီပုဂ္ဂိုလ်သာသနာအတွက်သုံးလို့ရ။ဘာလို့သုံးလို့ရ။စိတ်ကောင်းရှိလို့သုံးလို့ရ။နောက်နံပါတ်1ကစာတက်တယ်စိတ်ဓာတ်မကောင်းဘူးတဲ့ပြောကြည့်ပါ။စာတက်တယ်စိတ်ဓာတ်မကောင်းဘူး။အဲ့ဒီပုဂ္ဂိုလ်မျိုးကြတော့ဥစဉ်တို့ဘဝနဲ့ကိုရှင်ကြည့်လိုက်တဲ့အခါကျတော့လူတိုင်းကလက်ဖျားခါအကုံလုံးကမပေါင်းသိင်းရင်သူနှမ်းသွားပြီးတော့ကတ်လိုက်လို့ရှင်ရင်အတ္တတန်ဒီမာနတန်ဒီတအားထွက်တယ် ပညာပြကျင်တာတွေအများကြီးဖြစ်ကုန်အဲ့ဒါမျိုးဘုန်းကြီးကလည်းဥစဉ်တို့သာသနာလောကမှာဒုနဲ့ဒီပုံနေတာပဲအဲ့ဒီပုဂ္ဂိုလ်ကြတော့စာမတက်ပေမဲ့စိတ်ကောင်းတဲ့လူလောက်တော့သုံးမရတော့ဘူးဖြစ်သွားတယ်စာတက်တယ်သူကဘာမကောင်းတာစိတ်ထက်မကောင်းတာဘယ်နှမျိုးရနှမျိုးရစိတ်ကောင်းတယ်စာမတက်ဘူးစာတက်တယ်စိတ်ထက်မကောင်းဘူးနောက်အကောင်းဆုံးတန်ဃာတွေလည်းပဲရှိတယ်စာလည်းတက်တယ်စိတ်ထက်လည်းကောင်းတယ်ပြောကြည့်ပါစာလ
ည်းတက်တယ်
စိတ်ထက်လည်းကောင်းတယ်အဲ့ဒါမျိုးတန်ဃာတွေကလည်းဦးဇင်းတို့ရှိမှာဥစဉ်တို့ရဲ့ရှိကနေစံပြဖြစ်နေတာလေအများကြီးမရှိဘူးလားအဲ့ဒီဆရာတော်ကြီးတွေကိုမှီပြီးတော့ဒါဥစဉ်တို့နောက်ကနေပြီးတော့လိုက်ကြရတာနော်အဲ့ဒါကြောင့်မို့ဥစဉ်တို့တော့ဘုံကြီးချင်းအထင်ကြီးတဲ့အပိုင်းမှာလည်းပဲစာတက်ယုံနဲ့ဥစဉ်တို့ကတော့အထင်မကြီးဘူးစာလဲတက်ရမယ်စိတ်တက်လဲကောင်းရပြောကြည့်ပါစာလဲတက်ရစိတ်တက်လဲကောင်းရအဲ့ဒီတည်းမှာဥစဉ်တို့ရဲ့ခေါင်းနေတဲ့အထိရောက်နေတဲ့ဆရာတော်ကြီးတစ်ပါးရှိနော်အဲ့ဒီဆရာတော်ကြီးကိုအားကြလို့ဥစဉ်တို့လည်းဒီလုပ်ငန်းတွေနေကိုတော်တော်လုပ်ဖြစ်ကြအဲ့ဒီဆရာတော်ကတော့မင်းကွန်းဆရာတော်ကြီးပဲဆရာတော
်
မင်းကွန်းဆရာတော်ကြီးမင်းကွန်းဆရာတော်ကြီးဒီမြန်မာနိုင်ငံမှာပထမဦးဆုံးသောတိပိဋကတရတိပိဋကကောဝိဒပိဋကသုံးပုံအလွတ်ရတဲ့ဘုန်းကြီးနော်ကျန်တဲ့သံမွေတွေကြည့်လိုက်တော့လေအမျိုးသားသံမွေဆိုနော်ပထမကျော်ပဲရ။နောက်အဲ့ဒီကနေပြီးတော့အဘိဝန္တသံမွေဆိုဝတန်တကာရ။ဝတန်တကာဆိုတာစာသင်တန်းနဲ့စာချာတန်းကိုဒီနှစ်စာသင်တန်းအောင်ပြီးနောက်နှစ်စာချာတန်းကိုဒါလိုက်တန်းပြီးအောင်သွားတဲ့ဘုန်းကြီး။နော်အဲ့ဒါကိုဝတန်တကာတဲ့ဗါတယ်လေဝတန်တကာ။အေးသာခုအဲ့ဒီအသိကြီးကနေအဘိဝန္တတကြတိကအသိကြီးကနေပြီးတော့ကျင်းပလာလိုက်တာနှစ်ပေါင်းအခုဆိုရင်တရာကျော်သွားပြီနှစ်ပေါင်းတရာကျော်သမဝေကျင်းပလာတာဝတ္တန်တကာရတဲ့ဘုန်းကြီး၈ပါးပဲရှိတယ်တဲ့ဘယ်နှပါးပဲရှိ
၈
ပါးပဲရှိတယ်အဲ့ဒီ၈ပါးထဲမှာအခုတတ်တော်ထင်ရှားကျမ်းနေကြတာ၂ပါးပဲရှိတယ်ဘယ်နှပါး
၂
ပါးအခုနိုင်ငံတော်တန်ခါမာနာယကဥက္ကဋ္ဌဖြစ်နေတဲ့ဒေါက်တာကုမာရဘီဝန္တာကြောက်ရတယ်မဟုတ်လ
ား
ဗမောဆရာတော်ကြီးနော်ဗမောဆရာတော်ကြီးဒီအဲ့ဒီတကယ်တစ်တော်ထဲမှာပါတယ်ပညာရေးမှာဆိုတော့တကယ်ထိတ်ပဲအဲ့ဒီဆရာတော်ကြီးကနော်ဝတ္တန်တကအဲ့ဒီသံမွေကိုဒါလိုက်တန်းပြီးတော့ပြီးထားတယ်အာဇာနည်ပဲတစ်ဖက်ကလည်းပဲသူကပါဠိကျွမ်းကျင်တယ်ကိုးကျမ်းကိုပါဠိလိုဖြေတာတစ်နှစ်သေးပြီးတယ်အဲ့ဒါကြောင့်ကိုးကျမ်းတစ်နှစ်သေးပြီးတဲ့ဘုန်းကြီးကလည်းသိမရှိဘူးပါဠိလိုပြီးတဲ့ဘုန်းကြီးကလည်းနေနေပါပါ3 4ပါပဲရှိတယ်အဲ့ဒီတည်းမှာလဲဆရာတော်ကြီးကသီရောမဏိပါတယ်လေသီရောမဏိပါဠိလို9ကျန်လုံးတစ်နှစ်သေးပြီးရင်သီရောမဏိပွဲရအဲ့ဒါသီရောမဏိလဲရတယ်နောက်ဆရာတော်ကြီးကဝစ်လာတော့မှ8တန်းကျောင်းသားကဝစ်ခဲ့တာဆိုတော့ဘုန်းကြီးသံဃာတွေပြီးသွားတဲ့အခါတန်းကျောင်းတစ်ခါပြန်လိုက်တယ်ဆရာတော်ကြီးကအဲ့ဒါနဲ့10တန်းအောင်တယ်10တန်းအောင်ပြီးတော့တက်တော်ကတော့ကြီးပြီဆိုမှတက္ကသိုလ်တက်တယ်နော်အဲ့ဒီတက္ကသိုလ်တက်ပြီးတော့အဲ့ဒီတက္ကသိုလ်ကနေဆရာတော်ကြီးက BA ဝဲရသေးတယ်လူဘက်ကနော်လူဘက်ကအဲ့ဒါမျိုးဆရာတော်ကြီးကတော့အဖက်ဖက်ကအကုန်ထူးကျွန်တယ်အဲ့ဒါဝတ္တန်တကာနောက်ခက်ငယ်ငယ်တပါးရှိသေးတယ်အောင်ချမ်းသာပရိယတ္တိစာသင်တိုင်းတဲ့ပြောကြည့်ပါအောင
်
ချမ်းသာပရိယတ္တိစာသင်တိုင်းကြဥစဉ်တို့မန္တလေးမြို့နော်60နဲ့နှစ်လမ်းဟိုအောင်တော်မူဖရာလို့ဆိုတာရှိတယ်နော်အဲ့ဒီဘက်မှာအဲ့ဒီကြောင်းတိုင်းရှိအဲ့ဒီဘုန်းကြီးကလည်းဝတ္တန်တကာသူကတော့အဲ့ဒီအသိကြီးကနေပြီးတော့နောက်ဆုံးရထားတဲ့ဝတ္တန်တကာအဲ့ဒီဘုန်းကြီးရဲ့နောက်မှာခုနှစ်ပေါင်းတော်တော်ကြာသွားပြီတပါးမှမပေါ်ထွန်းသေးဘူးဥကေသရာဘိဝန္တာတဲ့အဲ့ဒါဝတ္တန်တကာနော်အဲ့ဒီဘုန်းကြီးတွေကတော့တကယ်ဘုန်းကြီးတွေမှာတော့ကောင်းမော်တင်ထားရဘုန်းကြီးချင်းကိုကောင်းမော်တင်ရမယ်ဘုန်းကြီးတွေပေါ့နော်အမြင့်ဆုံးပညာရေးအားတွေအဲ့ဒါမျိုးဖြစ်ကြတယ်ဘုန်းကြီးတွေမြန်မာနိုင်ငံမှာအများကြီးမရှိဘူးလားအေးမြန်မာနိုင်ငံမှာအဲ့ဒါမျိုးစတတ်ပေတတ်နဲ့အများကြီးရှိကြတယ်အဲ့ဒီတည်းမှာမင်းကွန်းဆရာတော်ကြီးရဲ့စိတ်ဓာတ်ကိုကျတော့ဦးဇင်းတို့ကတော်တော်ကိုကြည်ညိုတာဆရာတော်ကြီးကပညာလဲတက်တယ်စိတ်ဓာတ်လဲကောင်းပြောကြည့်ပါပညာလဲတက်တယ်စိတ်ဓာတ်လဲကောင်းအေးစိတ်ဓာတ်ကောင်းတယ်ဆိုဆရာတော်ကြီးကအခုဘုံကံနေရလဲတအားကြီးတယ်အခုတက္ကသိုလ်တွေတီထောင်နေဆိုဆရာတော်ကြီးတီထောင်လို့ပေါ်ထွန်းလာကြ အခုတိပိဋကနိကာယအဲ့ဒီနိကေကျောင်းလိုက်တည်ထောင်နေဆိုဆရာတော်ကြီးတည်ထောင်လို့အဲ့ဒီကျောင်းလိုက်ကတိပိဋကတွေအစဉ်ဆက်ပေါ်ထွန်းလာကြဆရာတော်ကြီးဒီလိုဘုန်းကံတွေကြီးမားလို့များအကြီးအကျယ်စည်းစိမ်ခံစားနေမယ်လို့တော့မထင်လိုက်နဲ့တန်ဃာယနာတင်ပွဲမှာသတ္ထတန်ဃာယနာတင်ပွဲမှာဆရာတော်ကြီးကအဖြေဆရာတော်ဗာဆရာတော
်
အဖြေဆရာတော်ဘယ်ဆရာတော်ကအမေးဆရာတော
်
မဟာသီဆရာတော်ကအမေးဆရာတော်ဥပမာအဖြင့်နော်ဒီဘက်ကအမေးတယ်သက္ခုပါလမထေရဲ့ဝုထုကိုဘယ်အရက်ဘယ်ဒေသမှာဟောခဲ့ပါသလဲငါရှင်အဲ့ဒါမျိုးမေးလိုက်ရင်သက္ခုပါလမထေရဲ့ဝုထုတော်ကိုအဲ့ဒါမျိုးလို့တော့အတန်နေနဲ့တခါတည်းတမ်းပြီးတော့သာဝေထိကြီးစေတဝန်ရွှေချောင်းဂိမ်းအောင်နေတော်မူတဲ့အခါမှာအဲဒါမျိုးနဲ့သွားပြီးတော့ဖြေထားတာတွေမရှိဘူးလားအဲ့တော့ဟိုကလည်းအလွတ်မေးဒီကလည်းအလွတ်ဟိုကပါဠိလိုမေးဒီဘက်ကလည်းပါဠိလိုချီးကျူးစရာအဲ့ဒီအတန်ကြီးတွေနားထောင်ကြည့်လိုက်ပေါ့အတန်ကလည်းပဲဆရာတော်ကြီးအတန်နားထောင်မှုတယ်မဟုတ်လားဟုတ်ပါဘူးအေးအော်အော်ကြီးနဲ့အထဲကမေတ္တာတန်ကလည်းအပြည့်ပဲဟုတ်တယ်မဟုတ်လားနော်အဲ့ဒါမျိုးနဲ့တန်ဃာယနာတင်ပွဲမှာအလုတ်တွေကလည်းအများကြီးလှုပ်တော့ဆရာတော်ကြီးကိုအန္တရာယ်တွေဖြစ်မှာဆိုလို့ရုရှားနော်ရုရှားဆိုရကနေပြီးတော့ဆရာတော်ကြီးကိုအဲ့တုန်းကဆိုဗီယက်ကမပြိုကွဲသေးဘူးနော်မပြိုကွဲသေးဘူးဆိုတော့အဲ့ဒီဆိုဗီယက်ကနေပြီးတော့ဆရာတော်ကြီးကိုကြီးကာကားဆိုပြီးတော့လှူဒန်းတာကြီးတနက်နဲ့ပြည်ရင်နော်အထဲသေးကိုမဖောက်နိုင်တဲ့ကာကြီးကာကားဆိုပြီးတော့ဆရာတော်ကြီးသွားပြီးတော့လှူဒန်းတာနော်အဲ့ဒီကနေဒီလောက်ဆောင်ရွက်နေတဲ့ဆရာတော်ကြီးဆိုဆရာတော်ကြီးကပါလို့မလုပ်ပါနဲ့ဒီကားကြီးလက်မခံမရသေးနဲ့လက်မခံမရသေးနဲ့ဆိုကိုကမဟုတ်ဘူးဇွတ်ကိုလှူတာအရှင်မယားလက်ခံပေးပါခင်ဗျာကဲဒီလိုဆိုရင်လေတန်ဃာယနာတင်ပွဲမပြီးခင်တော့ဒီကားကြီးကိုသုံးမယ်ပြီးရင်တော့ဒီကားကိုအစိုးရကဖြစ်ဖြစ်ကြိုက်တဲ့သူကတဏှာကသာယူထားလိုက်ဥစဉ်တရင်ဘုံကြီးတရင်သုံးတာကမင်းကုန်းဘက်မှာတရင်သုံးတော့အဲ့ဒီမင်းကုန်းမှာသွားရင်ဒီဘက်ကနေပြီးတော့တင်းမောနဲ့သွားဟိုဘက်ရောက်ရင်ဘုန်းကြီးကလှဲလေးနဲ့ပဲသွားတယ်ဆိုတော့လှဲနဲ့ကြီးကာကားနဲ့မလဲတာကိုစဉ်းစားကြည့်ဖို့ပြောတာဘာနဲ့ပါလဲလှဲနဲ့ကြီးကာကားနဲ့မလဲဘူးဆိုတော့ဒီဘုန်းကြီးမျိုးကတော့ဟိုရွှေချထားဖို့ပဲရှိဟုတ်တယ်မို့လားအဲ့ဒီအစင်မျိုးရှိတဲ့အတွက်ကြောင့်သူ့ရဲ့ဆရာတော်ကြီးရဲ့စိတ်ထဲကလေးစားစရာအပြည့်ပဲပြီးတော့တန်ရောစင်တွေဘာတွေမရှိဘူးအစိုးရပိုင်းကိုအဲ့ဒီကာကြီးထားခဲ့ပြီးတော့သူ့စီမှာဘာမှမပါပဲနဲ့မင်းကုန်းကိုပြန်ပြီးတော့လှဲပြန်သီးသွားတာမရှိဘူးလားအေးအဲ့ဒါမျိုးဖြစ်ပြီးတော့တို့သူတော်စင်များဆရာတော်ကြီးရှိတော့မင်းကုန်းဆရာတော်ကြီးကိုတွေ့ဘူးလား
တွေ့ပါ
ဘူးအဲတွေ့ဘူးလိမ့်မယ်နော်ဦးစင်းကတော့အဲ့ဒီကြောင်းတိုင်းမှာနေဖို့ဒီပါဆုံးဖြတ်ထားလို့ဆရာတော်ကြီးနဲ့သွားဆွေးနွေးဘူးလေနော်ဆရာတော်ကြီးနဲ့သွားပြီးတော့ဆွေးနွေးတော့ဦးဇင်းတို့အဲ့ဒီချိန်ကအသက်21နှစ်ပေါ့နော်21နှစ်တုန်းကဆရာတော်ကြီးရဲ့ကျောင်းမှာအဲဦးဇင်းကသွားနေမယ်ဆိုတော့ကျောင်းသားလေးတယောက်နဲ့သွားကြတယ်နော်ဘယ်သူမှမပါဘူးနော်လိုက်အပ်ပေးတဲ့ဆရာမပါဘူးအဲ့ဒီကျောင်းကနေပြီးတော့တက်နေတဲ့ငါရန်ကျောင်းသားလေးဦးဇင်းကအဖော်ခေါ်သွားတယ်အဖော်ခေါ်သွားပြီးဆရာတော်ကြီးကျောင်းသွားပြီးအဲ့ဒါဝင်ပြီးတွေ့ဦးစင်းတို့ဝင်တော့ဆရာတော်ကြီးကစာရီရိုက်နော်ဒီဘက်ကလက်နှိပ်ဆက်လေးနဲ့ကြောက်ကြောက်ကြောက်ကြောက်ကြောက်ကြောက်ကြောက်ကြောက်ကြောက်နေအဲ့ဒါခဏထိုင်ပြီးစောင့်အဲ့ဒါတော်လေးနေတော့ဆရာကြီးရက်ဆရာတော်ကြီးကအဲ့ဒါကြီးခဏနားလိုက်တော့ဝင်ပြီးဝှက်ချတော့ရှင်ဘုရားဘယ်ကြောင်းတိုက်ကကြွလာတာလဲဘုရားကဲစပြီးနှုတ်ဆက်တာကိုပဲကြည့်ကိုတော်လေးဘယ်ကလာတာလဲလို့ဒါမျိုးတွေမလာဘူးအရှင်ဘုရားဘယ်ကြောင်းတိုက်ကကြွလာတာလဲအာတပီတော်ကဖျားကြီးတိုက်ကပါဖျားကြီးတိုက်ကကြွလာတာဆိုတော့ဆရာတော်ဥမေရိယကြီးကျမ်းမာကြီးကောင်းမာရလာဖျားဟောဆရာတော်ဥမေရိယဆိုတာဆရာတော်တဲ့ဟိုတတ်တော်ဝါတော်ဟိုကြီးတယ်ဦးဇင်းတို့ရဲ့ကျောင်းတိုက်ကစတက်ပေတဲ့ဥမေရိယဗိဝန္တာဆိုတော့ဦးဇင်းတို့ကျောင်းတိုက်ရဲ့တိုက်အောင်ဘုံကြီးပေါ့နော်ဆရာတော်ကြီးကိုတန်းပြီးမေးတယ်ကောင်းမာတယ်ဖျားရှင်ဘုရားကျောင်းကအဲ့ဒီနန်းကလားဓမ္မဆရာတော်ကြီးကျောင်းနဲ့တပည့်တော်တို့ကတိတ်မဝေးပါဘူးခင်ဗျာအဲ့ဒါမျိုးပြောတော့ကဲအဲ့လိုဆိုတော့တရင်သုံးဟိုဘက်ကကပိယအဖွဲကိုသူကလှမ်းပြီးတကားလေးများခဏလာပြီးတော့ဒီဘက်ကဥစဉ်လေးကိုဟိုအေးသွားပြီးတော့ပြင်ပြီးတော့အေးတစ်ခွက်ယူခဲ့ဒီဘက်ကတကားလေးအတွက်မုံပွဲတစ်ပွဲယူခဲ့တဲ့ နော်ငါးနှစ်သားဆိုတော့ဘယ်နှစ်ဟိုငါးရန်းဆိုတော့ဘယ်နှစ်နှစ်သားလောက်ရှိ10နှစ်သားလောက်ပဲရှိတယ်အဲ့ဒါကိုခေါ်တော့ဘယ်လိုခေါ်တကားလေးလို့ခေါ်တယ်ဟုတ်လားဆရာတော်ကြီးဟိုသုံးနှုံးမှုန်နေတဲ့သူ့ရဲ့အသွင်ပြင်ကိုပြောပြအဲ့ဒါနဲ့ရင်ဒီနားမှာထိုင်ခိုင်းတာပြီးတော့မုံဘွေနဲ့အဲ့ဒီကလေးကိုတည်တည်ချာချာအဲ့ခံနော်တမ်းမှန်ဆိုရင်တော့ဒီတိုင်းပြစ်ထားလိုက်မှာသူကသူဟိုဆော့ကျင်နေသည်ဆော့ဆိုတဲ့သဘောမဟုတ်ဘူးသူကခဏထိုင်ခိုင်းပြီးတော့မုံနေပါလိမ့်နဲ့အဲ့ဒါတည်တည်ချာချာအဲ့ခံပြီးလာရင်းရဲ့အကြောင်းကိုပြီးမှပြောအဲဘာကိစ္စနဲ့မြန်လာကြလဲအဲ့ဒါတပည့်တော်ဒီကျောင်းတိုင်းမှာနေဖို့ရာအတွက်လာပြီးတော့ဆရာတော်နဲ့တွေ့တာပါဆိုတော့အဲ့ဒါသံဃာတွေကဘာတွေပြီးပြီလဲတက်တော်ကဘယ်လောက်ရပြီလဲတပည့်တော်21ဟာ21တိပိကစကြက်မှာဆိုရင်အစိုးကြီးရှိသေးတယ်ရှင်ဘုရားအောင်မြင်နိုင်တယ်တပည့်တော်တို့က40နိဗ္ဗာန်မှာကြက်ခရတာတဲ့ဟုတ်လားဘလောက်မှာလဲ40နိဗ္ဗာန်မှာကြက်ခရတယ်ဆိုဆရာတော်40နိဗ္ဗာန်ကလည်းပိဋကတ်သုံးပုံကို4နှစ်လောက်ကြက်လိုက်တာပြီးသွားတာဟုတ်လားညံကကြောက်เสียကောင်းတော့အောင်ကွာနော်ဆရာတော်ကအဲ့ဒီမှာလည်းပဲပိဋကတ်သုံးပုံဝီနီနော်ဝီနီ၅ကျန်းဒီဘက်ကဒီတုတ်တန်ဆိုရင်3အုပ်ရှိတယ်နောက်ဟိုဘက်ကအဘိဓမ္မာ9ကျန်းရှိတယ်အဲ့ဒါတွေပြန်တဲ့အပိုင်းမှာအဲ့ဒီ၃ကျန်လုံးပိဋကတ်၃ပုံကိုပြန်တဲ့အပိုင်းမှာတလုံးမှကိုဆရာတော်ကြီးကမထောက်ရအောင်နော်အဲ့ဒီလောက်ကြီးစာအုပ်တွေအများကြီးပြန်တာကိုတလုံးမှမထောက်ရတဲ့အတွက်ကြောင့်ဆရာတော်ကြီးကိုရှေ့ကဘွဲတသိပ်ပေးတဲ့ကဝိသိဋ္ဌဝိသိဋ္ဌဆိုတာဂုံတူလို့ပြောတယ်ဝိသိဋ္ဌဝိနည်းနော်ဒရဆိုရင်ဝိနည်း၅ကျန်ကိုအထောက်အမလွတ်တလုံးမှမထောက်ရဘဲနဲ့ငါအုပ်လုံးကိုပြန်နိုင်တဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်ရအဲ့ဒါမျိုးဆရာတော်ကြီးကပညာရေးကလည်းစွန့်တယ်စိတ်ဓာတ်ကလည်းတိုးတယ်နောက်စိတ်ဓာတ်ကကောင်းတော့လူဒဂရကမတွေကကြည်ညိုကြတယ်လှူဒန်းထားတာတွေအများကြီးဒါပေမဲ့ဆရာတော်ကြီးနေတဲ့အခါကျတော့ဗာလေးနဲ့ပဲနေတော့ဆိုအသားကြောင်လေးနဲ့ပဲနေတယ်အောက်မှာအသားလေးခင်းထားပြီးအပေါ်မှာသင်ပြူးလေးအဲ့ဒီနန်းလေးမှာကျန်တာတော့စာအုပ်တွေပဲရှိတယ်အရာရင်းနဲ့နေပြီးတော့ဆရာတော်ကြီးကသတင်းသုံးပြီးတော့သူရသမျှလက်လာပါဘူးအကုန်လုံးတိုက်တွေကိုလိုက်လိုက်ပြီးတော့အကုန်လုံးဝေချမ်းပြီးတော့လှူဒန်းမှုတွေလုပ်တယ်ကိုကိုတိုင်းသုံးတယ်ဆိုတာသိမရှိဘူးတဲ့အဲ့ဒါမျိုးလွယ်ရဲ့လားအဲ့ဒါကြောင့်မို့ဒီလိုဆရာတော်မျိုးကြတော့စာလဲတက်တယ်စိတ်တက်လဲကောင်းတယ်တပားလဲရှိတယ်လို့ပြောတာမို့နောက်ကလည်းပဲဆရာတော်ကြီးတွေကောင်းတာတွေအများကြီးမရှိဘူးလားရှိတယ်အဲ့ဒါကြောင့်မို့သာသနာမှာတွေ့ရတဲ့အနေထားလေးတွေကိုကြည့်ရင်စိတ်ကောင်းတယ်စာမတက်ဘူးစာတက်တယ်စိတ်တက်မကောင်းစာလည်းတက်တယ်စိတ်တက်လည်းကောင်းအဲ့ဒါဒီသာသနာအတွက်တကယ်အကျိုးပြုမဲ့ရဟန်းတန်ပါပဲဟုတ်တယ်မလားအဆိုးဆုံးနေလည်းရှိသေးတယ်အဲ့ဒါကတော့စာလည်းမတက်ဘူးစိတ်တက်လည်းမကောင်းဘူးတဲ့ပြောကြည့်ပါစာလည်းမတက်ဘူးစိတ်တက်လည်းမကောင်းဘုရားမျက်နှာလည်းမကြည့်တန်ခါမျက်နှာလည်းမကြည့်ကို့လူတန်းနေတဲ့ပုဂ္ဂိုလ်ရဲ့မျက်နှာလည်းမကြည့်ဘာဆိုဘာမှမကြည့်တော့နေခြင်းတလို့နေတယ်ဖြစ်တလို့နေတယ်ဘာစိတ်ထဲမှာလည်းမရှိဘာတာဝန်မှလည်းပြည်ပြောင်းမထမ်းဒါမျိုးတွေလည်းမရှိဘူးလားအဲ့ဒါမျိုးတွေလည်းပဲလောကမှာရှိတယ်တဲ့အဲ့ဒါကြောင့်မို့ဒီ၄မျိုးထဲမှာအကောင်းဆုံးကတော့ဘာလဲစာလဲတက်တယ်စိတ်တက်လည်းကောင်းအဲ့ဒါကြောင့်မို့ဥစဉ်ရဲ့ကြောင်းတိုက်တိဆောက်ထားတဲ့နေရာမူဝါဒကြတော့ဥစဉ်ရဲ့ကြောင်းတိုက်ကလည်းစီကံထုတ်ထားတာရှိတယ်။ကြောင်းတိုက်ရဲ့ရည်ရွယ်ချက်ထဲမှာနံပါတ်၁ကနော်စိတ်ကောင်းစာတက်ယဟန်မြတ်ပေါ်ထွက်လာပါစေ။ဘာလဲလဲ။စာတက်ယဟန်မြတ်ပေါ်ထွက်လာပါစေ။ဒါဒီဥစဉ်ကြောင်းတိုက်တိဆောက်ရခြင်းရဲ့နံပါတ်၁ရည်ရွယ်ချက်ဥစဉ်ကြောင်းတိုက်ကတော့စာလဲတက်မှစိတ်တက်လဲကောင်းမှဥစဉ်ကသဘောကျလို့အဲ့ဒါလေးတွေအရင်ဆုံးထည့်တာစာဘာလဲလဲစိတ်ကောင်းစာတက်ယဟန်မြတ်ပေါ်ထွက်လာပါစေ။နောက်နံပါတ်1ကိုကြတော့စာချအကျော်ဆရာတော်ထွက်ပေါ်လာပါစေ။ဘာလဲလဲဆရာတော်ထွက်ပေါ်လာပါစေ။စာပေကိုပေပေနေနေကြကြနာနာတက်တည်ပြီးတော့ပို့ချနိုင်တဲ့ဆရာတော်များပေါ်ထွက်လာပါစေဆိုကြောင်းတိုက်ရဲ့ជីវချက်ထဲမှာအဲ့ဒါထည့်။နောက်နံပါတ်3ကျတော့ဘာထည့်ထားအောင်ဆိုတော့စာရေးဆရာမြတ်တန်ကမှန်စွာပေါ်ထွန်းစေတဲ့။ဘာလဲလဲ။စာရေးဆရာမြတ်တန်ကမှန်စွာပေါ်ထွန်းစေ။စ စာတက်ယုံနဲ့မပြီးဘူးစာလဲရေးတတ်ဖို့လိုသလားမလိုလား
အ
ေး तू တိ तू ပဲတက်နေပြီးတော့ तू တစ်ပါးကိုပြန်ပြီးနားလေသဘောပေါက်အောင်ပြန်ပြီးရေးသားမပြနိုင်ရင်လဲဒါကမပြည့်စုံသေးတဲ့အတွက်ကြောင့်မို့အဲ့ဒီအချက်လေးကိုလည်းပဲအဲကျောင်းတိုက်စည်းကမ်းထဲမှာထည့်တာနောက်တစ်ချက်ကကြတော့ဘာထည့်ထားသလဲလို့တရားဟောဖို့ဆရာတော်ထွက်ဖို့လာပါစေပါတယ်လေတရားဟောဖို့ဆရာတော်ထွက်ဖို့လာပါစေအေးသူကိုယ်တိုင်သိထားတဲ့အသည့်ကိုသူသိသလောက်လောကသားကိုရှင်းရှင်းလင်းလင်းပြန်လေပြောဟောပြတတ်တဲ့တရားဟောဘုန်းကြီးလည်းပဲလူသလားမလူလားလူတယ်အဲ့ဒါမျိုးဘုန်းကြီးလည်းပေါ်ထွက်လာပါစေဆိုတော့ဘယ်နှချက်ရလေးချက်ရနော်စိတ်ကောင်းစာတက်ယဟံမြတ်ပေါ်ထွက်လာပါစေ။စာချအကျော်ဆရာတော်ထွက်ပေါ်လာပါစေ။စာရေးဆရာမြတ်တန်ကမှန်စွာပေါ်ထွန်းစေ။နောက်တစ်ခုကတရားဟောဖို့ဆရာတော်ထွက်ပေါ်လာပါစေ။နောက်ဆုံးတစ်မျိုးကျတော့အိုင်ဒီတက်ကျွမ်းမြတ်ယဟံပေါ်ထွန်းလာပါစေ။ပါတယ်လေ။အိုင်ဒီတက်ကျွမ်းမြတ်ယဟံပေါ်ထွန်းလာပါစေ။အိုင်ဒီမီးပညာလိုသလားမလိုလားအိုင်ဒီမပါလို့မရတော့ဒါကဥစဉ်တို့ခစ်ကြတော့အိုင်ဒီပါလို့လားဟုတ်တယ်မဟုတ်လားအိုင်ဒီမီးပညာဆိုရင်ခုကြောင်းနေဥစဉ်တို့ငโกကလေးကဥစဉ်ကြောင်းတယ်ကဘရောဘန်ဆင်ပေးထားတယ်သာသနာတက္ကသိုလ်မှာပထမအဆုံးအင်တာနက်လှူဒန်းပေးတာကဥစဉ်တို့ဥစဉ်လှူဒန်းပေးထားတာနော်အဲ့ဒီအချိန်မှာဘုန်းကြီးကြောင်းတွေမှာအင်တာနက်ချိတ်ဆက်တယ်ဆိုတာမရှိသေးဘူးနော်မရှိသေးဘူးရန်ကုန်တက္ကသိုလ်တောင်မှအင်တာနက်မချိတ်ရသေးဘူးနော်ဥစဉ်ကတရားလေးပါလေးဟောတော့လူကြတန်းကြတဲ့ပုဂ္ဂိုလ်အတော်သင့်ရှိလို့သာသနာတက်ကတူကိုအင်တာနက်ချိတ်ဆက်ပေးထားတယ်အစော်ကြီးကလေးကနော်အဲ့ဒီကနေချိတ်ဆက်ပြီးတော့အထဲထဲမှာကွန်ပျူတာခန်းမှတကားတယောက်ကနေပြီးတော့လူတန်းနေနောက်ကွန်ပျူတာအလုံးတော်တော်များများထိလူတန်းပေးတယ်အဲ့ဒီကနေပြီးတော့တဖြည်းဖြည်းနဲ့အခုကျတော့တစ်စက်နဲ့မြင့်သွား Wi-Fi နဲ့ဆိုတော့တက်ကတူတစ်ခုလုံးအကုန်လုံးသုံးလို့ရသွားတဖြည်းဖြည်းနဲ့ဟိုဒါအခုချိန်ကတော့လွယ်သွားပြီပေါ့ငကိုတော့ကတော့အဲ့ဒီ broadband ဆင်ဖို့တောင်တော်တော်လေးကိုငွေကုန်ကြေးကြတော်တော်ခံပြီးတော့မှအဲဆင်လို့ရအဲ့ဒါကြောင့်ဥစဉ်ကတော့ခစ်သေးမှသာသနာပြုမယ်ဆိုရင်နိုင်ငံတကာသွားတယ်သွားတယ်ဆိုတာကမူရင်းနိုင်ငံကမထွန်းကားသေးလို့ပြောကြည့်ပါမူရင်းနိုင်ငံကမထွန်းကားသေးလို့အဲ့ဒီဘုန်းကြီးရန်တွေကသာ ID နည်းပညာလဲကျွမ်းမယ်ဘုရားရဲ့အဆုံးအမကိုပါဠိလိုလဲတက်ကျွမ်းမယ်foreign language တခုခုလည်းပဲတက်ကျွမ်းနေမယ်ဆိုရင်အဲ့ဒီရန်တွေကနေပြီးတော့ broadcasting တွေတည်တံ့လို့လို့ရတယ်နော်အတန်လွှင့်ဌာနတွေတည်တံ့လို့လို့ရတယ်ခုတို့သူတော်စင်တို့စီဆိုဦးစင်တို့စင်ကာပူထိလာကြရမလို့ဦးစင်ရဲ့ channel ပြောထားလိုက်ပြီးတော့ဘယ်ကနေပြီးတော့ဘယ်နှစ်နာရီဆိုရင်တရားဟောပါလဲဆိုကဘာမှာကြော်ညာပေးထားလိုက်ဦးစင်ကအကြောင်းကနေငုတ်တုတ်ထိုင်ပြီးတော့အကုန်တရားဟောလို့မရဘူးလား
မရပါဘူး
ဒီခေတ်မှာဒီလိုဖြစ်နေတဲ့ခေတ်ကြီးတွေမှာဟို ID နီးပညာဘာမှမတက်ကြွရင်ကြံနေခဲ့မှာပေါ့ခုတို့သူတော်စင်များ iPad ရဲ့ကျေးဇူးကိုပဲကြည့်ကြည့်ပေါ့နော်ခု iPad လေးတွေပေါ်လာတဲ့အခါကျတော့အများကြီးကျေးဇူးနော်တင်စရာကောင်းခုဦးစင်းတို့ဒီကိုလာတယ်နော်တို့သူတော်စင်တို့ကိုဟောရပြောရမှာဆိုတော့ပုံမှန်ဆိုရင်စာအုပ်တွေတော်တော်ယူလာစရာအကြောင်းရှိဒါပေမဲ့မပါတော့ iPad ပဲပါလာပြီးတော့ iPad ထဲမှာပါဠိတော်အထက်ကရာတီရာအကုန်ထည့်တယ်နော်အဲ့ဒီထဲမှာနော်ဘာဒီပါပေါင်းဆိုဘာသာပြန်နေပါထဲ့တာ။နောက်အဘိဓမ္မာကိုစုံအောင်ထဲ့တာ။နော်ပါဠိကနေပြီးတော့အင်္ဂလိပ်သွားတဲ့အဘိဓမ္မာထဲ့ထားတယ်။နောက်ဒီဘက်ကမြန်မာကနေပြီးတော့အင်္ဂလိပ်သွားတဲ့အဘိဓမ္မာထဲ့ထားတယ်။နောက် English to English ကိုထဲ့ထားတယ်။အဲ့ဒါမျိုးလှုပ်ထားလိုက်တော့ခုဦးစင်းတို့စာတစ်ခုကိုကြည့်တယ်။ကဲသာသနာလို့ပတ်သက်ပြီးတော့ဒီသာသနာဆိုတဲ့စကားလုံးကိုလိုက်ပြီးပါဠိလိုဖတ်လိုက်တယ်။ဖတ်လိုက်လို့အဓိပ္ပာယ်မပြန်နိုင်ဘူးဆိုရင်အဲ့ဒီနန်းလေးမှာသာသနာဆိုတဲ့စကားလုံးလေးကိုထောက်လိုက်ထောက်လိုက်ဟိုဘက်ကအဘိဓမ္မာပေါ်လာတယ်အဘိဓမ္မာဖွင့်လိုက်တာနဲ့အဲ့ဒီကနေပြီးတော့ပြောပြတယ်အဆုံးအမအင်္ဂလိပ်လိုလည်းလုပ်တာ teaching တဲ့ဟောအဲ့ဒါမျိုးလုပ်ထားတယ်တခါတည်းသူကအင်္ဂလိပ်လိုလည်းပါမြန်မာလိုလည်းပါတာပြန်ပြီးသားဒါသည်ဘာပညာလေးတွေတော်သင်သိလို့ ID နီးပညာကိုသိလို့ ID နီးပညာမသိရင်ကိုပြောပြခြင်းတာကထားပါတော့ဥပမာမင်္ဂလာတုတ်ကိုပြောပြရင်မင်္ဂလာတုတ်ပြီးပရိတ်ကြီးထဲမှာစင်ထားလို့မဟုတ်ဘူးမူရင်းကကမင်္ဂလာတုတ်ကရှိပြီးသားအဲ့လို့ဆိုမင်္ဂလာတုတ်ရဲ့မူရင်းကိုသွားပြီးတော့ပိဋကတ်သုံးပုံမှာရှာကြည့်ရင်မင်္ဂလာတုတ်တန်လို့သာရိုက်ထည့်ပြီးတော့ search နော် ရှာပါလို့လှုပ်လိုက်ရင်ကိုကထိုင်းနေုံပဲဘသူကရှာပြီစက်ကရှာပြီတဲ့သူကစက်ကလိုက်ရှာပြီတော့အဲ့ဒါတိတိကျကျပြတယ်ဘယ်ကျန်းစာမျက်နှာနာမဲ့ဘလောက်သွားကြည့်လိုက်ပါဟုတ်ပါပြီဆိုပြီးတော့အဲ့ဒီကျမ်းမှာပဲဦးဇင်းတို့ကအဲ့ဒီစာမျက်နှာအဲ့ဒီကျမ်းအတိုင်းစာမျက်နှာအတိုင်းသွားလိုက်ရင်ဘုံဆိုမင်္ဂလာတုတ်တံပြုတ်ကြဟောတားလွယ်သွားတာမရှိဘူးလားအဲ့လိုဆိုမင်္ဂလာတုတ်တံဖတ်နေတယ်အဖွင့်တစ်ခုနဲ့တွေ့နေတယ်အာတိဝနာအတိဝနာသဘာလနာဘာလနာဆိုတဲ့ပုဒ်ရဲ့အဓိပ္ပာယ်ကိုမသိဘူးဖြစ်အဲ့ဒါနဲ့တင်မသိရင်ပါဠိတော်မသိရင်ဘယ်ကိုသွားရအထကရာကိုသွားမှာကိုတနည်းဟာမေ့မပြင်းနဲ့ဟုတ်လားနော်ပါဠိတော်နားမလဲရင်ဘယ်သွားမှာအထကရာကိုသွားရမှာအဲ့လို့ဆိုတော့အထကရာကလည်းအပေါ်မှာပါတယ်အထကရာတို့ဆိုတာရှိတယ်အထကရာကိုနှိပ်လိုက်လို့ရှိရင်ဝုန်းဆိုသူ့ရဲ့အထကရာပြုတ်ကျလာပြီးတော့ဘာလာနာဆိုတာဘာရဲ့လရဲ့ကိုပေါင်းတာပါတဲ့ဘာဆိုတာနှစ်လဆိုတာဖြစ်စည်းတာဘာလဘာလလူမိုက်ဆိုတာနှစ်မျိုးဖြစ်စည်းတဲ့ပုဂ္ဂိုလ်ပါထက်ကရာကအကုန်ရှင်းပြတယ်။နှစ်မျိုးဖြစ်စည်းတယ်ဆိုတော့ကိုယ့်ကိုယ်ကိုလည်းဖြစ်စည်းတယ်၊သူတော်ဘာကိုလည်းဖြစ်စည်းတယ်။ပြစ္ဆုတ်ပံကောင်းကျိုးကိုလည်းဖြစ်စည်းတယ်၊တမလွန်ကောင်းကျိုးကိုလည်းဖြစ်စည်းတယ်။ဘယ်နှမျိုးဖြစ်စည
်း
။နှစ်မျိုးဖြစ်စည်းတယ်။ဟောဒါဆိုရင်ဇလန်းကဘာလရဲ့အဓိပ္ပာယ်ကောင်းကောင်းသဘောပေါက်သွား။နဗီးလည်းသွားရှာရမလို့ငုတ်တုတ်ထိုင်ပြီးဒါလုံနေဖို့အရှိ။ဟုတ်တယ်မဟုတ်လား။အဲ့ဒါကြောင့်မို့ဦးစင်းကတော့နောက်ဆုံးနေတဲ့ကျောင်းတိုက်စည်းကမ်းထဲမှာဖြစ်စီခြင်းနဲ့ရည်ရွယ်ချက်မှာ ID တက်ကျွမ်းယေယဟံပေါ်ထွန်းလာပါစေဒါကဖြစ်တာမဖြစ်တာပါတာဦးစင်းက broadcasting ကိုကိုကိုတိုင်းသီးသန့်ရခြင်းနေတာကျောင်းတိုင်းမှာနော်ခုကျောင်းတိုင်းမှာအကြီးတော်တော်ကြီးကြီးအဆောက်အဆောက်နာရှိတယ်နော်ဒီနဲ့ကြည့်ရင်တော့အသေးပေါ့ဗျာဟုတ်လားနော်ဦးစင်းတို့မြန်မာနိုင်ငံနဲ့ဆိုရင်တော့အကြီးပေါ့နော်ကျောင်းတိုင်းတခုဒီဘက်ကအရှိနောက်က150ရှိဒီလိုက80ရှိနော်3တက်အဆောက်အဲ့ဒီမှာကွန်ပျူတာခန်းမှာအကြီးကျယ်လို့ပို့လို့တာနော်အဲ့ဒီမှာတက်နိုင်မယ်ဆိုရင်စနစ်တကျနဲ့ဦးဇင်းတို့ကအတန်လွင့်ဌာနတွေကိုလှုပ်ထားပြီးတော့ကဘာကိုကြော်ညာထားပြီးအင်္ဂလိပ်လိုကတစ်ချိန်မြန်မာလိုကတစ်ချိန်အဲ့ဒါမျိုးနဲ့များဦးဇင်းတို့လွင့်ပေးမယ်ဆိုရင်အများကြီး IT နည်းပညာကြောင့်သာသနာကြီးပွားရာကြီးပွားကြောင်းနေအများကြီးမရှိဘူးလား ရှိပါတယ်ဗျာအဲအဲ့ဒါကြောင့်ကြောင်းတက်ရဲ့ကြီးမှန်းချက်ကတော့အဲ့ဒီ၅မျိုးပဲဘယ်နှမျိုးလဲအဲ၅မျိုးစိတ်ကောင်းစားတဲ့ယဟန်မြတ်ပေါ်ထွက်လာပါစေ။စာချအကျော်ဆရာတော်ထွက်ပေါ်လာပါစေ။စာရေးဆရာမြတ်တန်ကမှန်စွာပေါ်ထွန်းစေ။နောက်တစ်ခုကတရားဟောဖို့ဆရာတော်ထွက်ပေါ်လာပါစေ။အိုင်ဒီတဲကျွမ်းမြတ်ယဟန်ပေါ်ထွန်းလာပါစေ။ဆိုပြီးတော့ဦးစင်းကြောင်းတိုက်ကတော့ခစ်သေးကဘုန်းကြီးဆိုတော့အတော်သင့်ခစ်နဲ့ဒီဘက်က tradition နဲ့ကို modern နဲ့ tradition နဲ့ကိုနှစ်မျိုးပေါင်းတာလေဘုန်းကြီးကလည်း modern modern နဲ့တွန်းလိုက်ရင်လည်းမကြိုက်ဘူးဟုတ်လား tradition ကိုဖြုတ်ပြီး modern ကြီးတဲ့လုပ်လို့လည်းရပါမလား
မရဘူ
းရှီဟောင်းတွေကကောင်းတာနဲ့ခစ်သေးကကောင်းတာကိုပေါင်းဆက်ပြီးတော့ဒီဘက်ကအဟောင်းနဲ့အသည့်နှစ်ခုပေါင်းဆက်ပြီးတော့အကောင်းဆုံးနဲ့ဦးစင်းတို့ကရွေးချယ်လျှောက်လန်းဖို့လိုတယ်ပေါ့ဟုတ်တယ်မဟုတ်လားအဲအဲ့ဒါကြောင့်မို့သာသနာမှာပရိယတ္တိသာသနာပฏิပတ္တိသာသနာပฏิဝေဒသာသနာအဲ့ဒီတိုင်းတန်းစီပြီးကြိုးစားဖို့လိုတယ်ပေါ့အဲ့ဒါမျိုးတန်းစီကြိုးစားနေရင်သာသနာကွယ်ပါမလား
ကွယ်ပါ
အဲအခုကွယ်မဲ့အကြောင်းလေးပဲနိုင်ရတော်တော်များသွားပြီကွယ်မဲ့အကြောင်းလေးပဲမှတ်သားတာ15မျိုးရှိတယ်ဘယ်နှမျိုးတယ်လဲအဲ15မျိုးရှိတယ်အဲ့ဒီ15မျိုးကိုလည်းမှတ်သားထားရနော်15မျိုးကပေါင်းထားလိုက်လို့15မျိုးဖြစ်သွားမူရင်းကတော့တုတ်ဒီဖျားဟောထားတဲ့တုတ်တန်3ပုဒ်ကိုပေါင်းတာဘယ်နှပုဒ်ကို3ပုဒ်ကိုပထမတတုံမှာ5ချက်ဒုတိယတတုံမှာ5ချက်တတိယတတုံမှာ5ချက်3တုတ်ပေါင်းလိုက်တော့ဘယ်နှချက
်
အဲ့ဒီ15ချက်နဲ့ကအကုန်ပြည့်စုံလို့ကတော့သာသနာဘယ်လိုမှထိမရတော့ပျက်စီးပြီအဲ့ဒါပထမအဦးဆုံး5ချက်ကိုမှတ်သားထားရင်နံပါတ်1ကတရားမနာရင်သာသနာကွယ်တတ်တယ်ပြောကြည့်ပါဦး
တရားမနာရင်သာသနာကွယ်တတ
်တယ်တရားမနာရင်ဘုသူတ္တမရတော့ဘုသူတ္တမရရင်ထဲထဲဝင်ဝင်သာသနာကိုမကြည်ညိုတတ်တော့သာသနာအကြောင်းကိုလည်းထဲထဲဝင်ဝင်မသိတော့အပေါ်ယံလေးပဲတကယ် superficial buddhist ဖြစ်သွားမှာပေါ့အပေါ်ယံဗုဒ္ဓဘာသာဖြစ်သွားလိမ့်အဲ့ဒါကြောင့်မို့နံပါတ်1ကဘာလဲလဲတရားမနာရင်သာသနာကွယ်တတ်တယ် အဲ့ဒါကြောင့်မို့သာသနာမကွယ်ဖို့ရအတွက်သာသနာပြုခြင်းနဲ့တရားနာဖို့ဟုတ်တယ်မဟုတ်လားဘုသူတ္တရရင်ကြကြနာနာသိလေနောက်နံပါတ်1ကစာပေမတင်ကြားရင်သာသနာကွယ်ရတဲ့ပြောကြည့်ပါစာပေမတင်ကြားရင်သာသနာကွယ်ရတဲ့အဲ့ဒီဖျားစာတွေနဲ့ပတ်သက်ပြီးတော့ဥစဉ်တို့ကလည်းမတင်တော့ဒုသူတို့စဉ်တို့ကလည်းမတင်တော့ရင်မတင်ရင်သိပါဦးမလားမသိတော့မသိသူတွေကြီးတယ်ပဲအကုန်ပေါင်းနေလို့ရှိရင်အဲ့ဒါသွားမှာပဲတဲ့ဘယ်နှချက်ရနှချက်ရပြောကြည့်ပါဦးတရားမနာရင်သာသနာကွယ်ရတဲ့စာပေမတင်ကြားရင်သာသနာကွယ်ရတဲ့နောက်နံပါတ်3ကနှုတ်သေးမှဖျားစာဘာမှမရတော့ရင်သာသနာကွယ်ရတဲ့တဲ့ပြောကြည့်ပါဦးနှုတ်သေးမှဖျားစာဘာမှမရတော့ရင်သာသနာကွယ်ရတဲ့ဥစဉ်တို့ဘုန်းကြီးဝတ်ထားတာမှန်တယ်ဖျားစာနဲ့ပတ်သက်လို့ဥစဉ်တို့နှုတ်သေးဘာစာမှမရတော့ရင်အသွင်အပြင်ပဲရှိလိမ့်မယ်အထဲထဲမှာဗုဒ္ဓရဲ့တရားနှစ်သာရရှိရလား
ရှိပါ
အဲ့ဒါကြောင့်မို့တို့သူတော်စင်များလည်းပဲဖျားရဲ့စာပေလေးတွေနဲ့ပတ်သက်လို့အခုရတာတွေမရှိဘူးလား
ရှိပါ
တန်ဖိုးတွေရတယ်မို့လားဒါဆိုရင်သာသနာမကွယ်သေးဘူးဟုတ်လားနော်အေးဖျားကုံတော်ရတယ်မို့လားအဲဖျားကုံတော်တရားကုံတော်သံဃကုံတော်အဲ့ဒါကြောင့်မို့ဤကူကအလုတ်သွားပြီးတော့မလုံးရဘူးဆိုရင်အိမ်မှာကြက်စရာမှတ်စရာလေးနဲ့ကြက်မှတ်နေရင်ကိုယ်လည်းပဲကုသိုလ်ရကိုရတဲ့ကုသိုလ်ကြောင့်မို့အလုတ်သွားလုတ်တဲ့ပုဂ္ဂိုလ်ပါကံနေမြင့်သွားနိုင်ဟုတ်တယ်မလားအဲ့ဒါကြောင့်မို့အိမ်မှာနေရင်တို့သူတော်စင်များကြက်တဲ့နဲ့စာအုပ်မနေ့ကပြောခဲ့တဲ့ဓမ္မဗရအထကရာပြောကြည့်ပါဓမ္မဗရအထကရာသူ့ရဲ့မူရင်းကအထကရာရှိရင်ရှေ့မှာဘာရှိရမလဲပါဠိတော်ရှိရဓမ္မပရပါဠိဆိုတာရှိတယ်။အဲ့ဒီထဲမှာသွားကြည့်ရင်နမုနာမနိယဂါထာတစ်ပုဒ်ပေးခဲ့တယ်။အခုဒီမှာဂါထာတစ်ပုဒ်ကြည့်ရင်နာဟိဝေရေနဝေရာနိတမ္မန္တိဒကုဒာစနံအဝေရေနသတမ္မန္တိဧတဓမ္မောသနန္ဒနောတဲ့။ဒါဒီအဲ့ဒီဓမ္မပရတွေကဂါထာတစ်ပုဒ်ပေါ့။မြန်မာလူလေးကကြတော့ယံကိုယံညင်းတုံနှင်းရင်ယံမီမငြိမ်ဘူး။ယံကိုယံညင်းမတုံနှင်းမှသာရံမီးငိမ့်နေဒါသည်ရှိသူတော်ကောင်းတို့ရဲ့လံဟောင်းတွားယိုလံဟောင်းပဲတဲ့ဒါလေးတွေဆိုရင်အိမ်ကနေကြက်မှတ်ပြီးတော့ဩရံကိုရံညင်းရင်ရံကိုရံညင်းတုံနှင်းရင်ရံမီးမငိမ့်ဘူးသူရံဖြစ်လို့ကိုကပါလိုက်ဖြစ်နေရင်ရံဟာငိမ့်မှာမလား
မငိမ့်ဘူ
းအဲ့ဒါကြောင့်မို့ကြောင်းကျိုးဆင်ញင်ပြီးတော့ရံကိုရံညင်းမတုံနှင်းမှာလားဘာလို့ရံမီးငိမ့်မယ်အဲ့ဒါမျိုးလေးလက်တွေ့နေကြည့်လိုက်ကိုဘဝအတွက်လည်းမကောင်းဘူးလားပတ်ဝန်းကျင်အတွက်လည်းမကောင်းဘူးလားဘာသာအတွက်လည်းမကောင်းဘူးလားကံတရားအတွက်လည်းမမြင့်နိုင်ဘူးလားမြင့်နိုင်တယ်အဲ့ဒါမျိုးဓမ္မဗရဂါထာ400ကျော်ရှိတယ်နော်တို့သူတော်စင်များကြက်မှတ်ထားပေါ့နော်ဂါထာ400ကျော်ဆိုအိမ်မှာတော်တော်လေးကိုရွတ်လွတ်ဖတ်လို့ရနော်အေးအဲ့ဒါမျိုးကြက်မှတ်ထားလိုက်အကောင်းကြီးကြီးတဲ့အဲ့ဒီဂါထာတွေထဲမှာတွားပြီးတော့ကြည့်ရင်ဆိုးဆုံးမမှုတွေမှာတွားကြည့်လိုက်အများကြီးကောင်းတာတွေအဲ့ဒီဂါထာတွေထဲမှာအများကြီးရှိတယ်ပေါ့နော်။ဒီအဲ့ဒါကြောင့်မို့ခုဒီမှာကြည့်လိုက်။ဖျားဟိုဘာလဲလဲ။ဟိုသုံးချက်ရသွားတာပထမတစ်ချက်ကတရားမနာရင်သာသနာကွယ်ရတဲ့စာပေမတင်ကြားရင်သာသနာကွယ်ရတဲ့နှုတ်ထဲမှာဖျားစာဘာမှမရတော့ရင်သာသနာကွယ်ရတဲ့နောက်တစ်ခုကသိကျင်စိတ်မရှိရင်လဲသာသနာကွယ်ရတဲ့ပြောကြည့်ပါဦး
။
မရှိရင်လည်းသာသနာကွယ်ရတဲ့ဗုဒ္ဓရဲ့အဆုံးအမတွေကိုသိလဲမသိသိကျင်စိတ်လဲမရှိဘူးမရှိရင်သိပါဦးမလားမသိတော့မသိတော့ရင်တန်ဖိုးမထားတတ်တော့တန်ဖိုးမထားတတ်ရင်ယော့ရဲရဲဖြစ်ပြီးတော့ကွယ်တာပဲဗဏ္ဏမျိုးရ
၄
မျိုးရနောက်နံပါတ်5ကသိတဲ့အတိုင်းမကျင့်ရင်သာသနာကွယ်ရတဲ့ပြောကြည့်ပါသိတဲ့အတိုင်းမကျင့်ရင်သာသနာကွယ်ရတဲ့ဘလောက်ပဲသိသိသိတဲ့အတိုင်းမှနောက်ကလိုက်နာကျင့်သုံးမှုမရှိရင်လည်းပဲသိထားတာတွေဒီအကျိုးရှိသေးလား
မ
ရှိတော့အေးဥပမာအားဖြင့်တို့သူတော်စင်များခု၅ပါးသီလတင်ယူလိုက်ကြတယ်ဘာနာတိပါဒသူရဘသက်သက်ချင်းမှရှောင်ကျင်တယ်ဆိုရှောင်ကျင်တယ်လို့အဲ့ဒါမျိုးသိအောင်သင်လိုက်တာဒီဒါကအသင်္ကန္နဟုတ်တယ်မလားအဲ့ဒီတိုင်းမသက်ဖဲနဲ့သက်စရာကြုံလာလို့မသက်ချင်းသည်အဲ့ဒါပါလေရှောင်ကျင်တာတက်ရိုက်လို့ဟုတ်တယ်မဟုတ်လားလိုက်နာကျင်သုံးတာအဲ့ဒီတိုင်းလိုက်နာကျင်သုံးပြီးရှောင်ကျင်လိုက်တာတို့သူတော်စင်မှာဒီမှာအကုသို့နေတာတော်တော်ရှိတယ်ပေါ့နော် ဘုရားကအကုသိုလ်နည်းလို့ဆိုတော့ချင်းမရှိတာကွာအကုသိုလ်တော်တော်နည်းတော့ဟုတ်လားဘာမရှိတာလဲအဲ့ဒီချင်းမရှိတာကွာအကုသိုလ်နည်းတယ်နော်ချင်းဆိုတော့မန္တလေးမြို့ဆိုရင်အဲ့ဒီချင်းကဆွဲချလို့အောက်ငရဲရောက်တဲ့လူကတော်တော်များနေဟုတ်တယ်မဟုတ်လားနော်ချင်းကိုပေါ်သေးသေးမဟုတ်ဘူးဒီလောက်အကောင်လေးကနေလူပါဆွဲချတော့ဟုတ်တယ်မဟုတ်လားအဲ့ဒီကနေဆွဲဆွဲချတော့လို့ချင်းကတအားကြိုက်တာဆိုတော့အဲ့ဒါဟိုနှမ်းရိုက်လိုက်တခါတလေလည်းမသိလို့ရိုက်တယ်တခါတလေစိတ်တူပြီးရိုက်တယ်နော်မင်းကြိုက်အောင်ကြိုက်အောင်ဆိုတော့အဲ့ဒါဖောင်းကားနေဖြောင်းကနေရိုက်ချလိုက်ပြီးတော့သွေးတွေမြန်အဲ့ဒါမျိုးပြင်းကနေဆိုဝမ်းနေကိုတားနေတာအဲ့ဒါမျိုးဖြစ်ပြီးတော့အကုသို့ရတာတွေရှိတယ်ဒီမှာအဲ့ဒီအကုသို့မရှိဘူးဟုတ်တယ်မဟုတ်လားအေးအဲ့ဒါကြောင့်မို့ကျမ်းမာရေးဟာတန့်ရှင်းရေးပေါ်မှာမူတည်တဲ့အတွက်ကြောင့်မို့နိုင်ငံတန့်ရှင်းတော့လူတွေပါကျမ်းမာရေးလည်းကောင်းအကုသိုလ်လည်းတော်သင့်ရှင်းသွားတယ်တို့သူတော်စင်တို့မှရှင်းစရာကတော့စိတ်ဓာတ်ပိုင်းရှင်းဖို့ပဲရှိတယ်ဗါလဲစိတ်ဓာတ်ပိုင်းရှင်းဖို့ပဲရှိတယ်အေးစိတ်ဓာတ်ပိုင်းကတော့ဒီမှာနေတာထိုင်တာလေးတွေကြီးထင်းတော့ထင်ပါတယ်အလုတ်လုတ်နေရတာနဲ့ကွာမနာလိုမဲ့စိတ်တို့ဝန်တုံမဲ့စိတ်တို့တော့တိတ်ထားချိန်ကိုမရှိဘူးထင်တာပဲကြီးလွားနေရတာနဲ့လူကအချိန်ပိုရင်အကုသိုလ်ဖြစ်တယ်ပြောကြည့်ပါဦးအချိန်ပိုရင်အကုသိုလ်ဖြစ်ဒီမှာတော့အချိန်ကသိပ်ပူရလို့မရှိဘူးအကုန်ပြေးလွားနေကြတာဆိုတော့အကုသိုလ်ဒါလည်းပဲဦးဇင်းတို့အမြင်တော့မဆိုးဘူးလို့ဒါအဲထင်တယ်ပေါ့ဗျာဟုတ်တယ်မဟုတ်လားနော်အေးထင်တာပြောရတာကဲအဲ့ဒါကြောင့်မို့အဲ့ဒါစုပေါင်းလို့ရှင်ရယ်၅မျိုးပေါ့ဘယ်နှမျိုးလဲ
၅
ပြောကြည့်ပါဦးဗါတယ်လေတရားမနာရင်သာသနာ괴တဲ့တဲ့သာဘိမတင်ကြားရင်သာသနာ괴တဲ့တဲ့နှုတ်ခဲမှာဘုရားသာဘာမှမရှားတော့ရင်သာသနာ괴တဲ့တဲ့သိကျင်သိမရှိရင်သာသနာ괴တဲ့တဲ့မကျင့်ရင်သာသနာ괴တဲ့တဲ့ဒါက၅မျိုးနောက်ထပ်၅မျိုးတတဒုတိယသတ္တမသံမောတသုတ်တဲ့ဒုတိယသာသနာ괴ကြောင်းတရားဆိုတော့၅ပါးထပ်ပြီးတော့ဟောပြထားအချင်းကျုပ်ပြောရရင်အဲ့ဒီသာသနာ괴ကြောင်းငါပါဆိုတာနံပါတ်၁စာပေသင်ကြားတာတွေယော့နေလာရင်သာသနာ괴ရတဲ့ယော့ကြည့်ပါစာပေသင်ကြားတာတွေယော့နေလာရင်သာသနာ괴ရတဲ့ဘုန်းကြီးเจ้าနေသွားလိုက်မယ်စာသင်တိုင်းလို့နာမည်တက်တာအထဲတဲ့ကျတော့ဘာသာသံမှမကြားရဘာမှလည်းစာချနေတာမရှိဘူးအဲ့ဒါမျိုးဖြစ်လို့စာသင်တာတွေယော့နေလာပြီဆိုရင်လေသာသနာ괴ဖို့ရာဆိုင်လေးပြဟုတ်တယ်မလား괴တော့မယ်လို့ပြောတာ ਨੇ အတူတူပဲအဲ့ဒါကြောင့်မို့စာပေသင်ကြားတာတွေယော့နေရင်သာသနာ괴ရတဲ့ပြောကြည့်ပါဦ
းစာပေသင်ကြားတာတွေယော့နေရင်သာသနာ괴ရတဲ့
နောက်နံပါတ်2ကကြတော့ကြည်ကြည်ပြန့်မြတရားမဟောရင်သာသနာ괴ရတဲ့ပြောကြည့်ပါဦးကြည်ကြည်ပြန့်မြတရားမဟောရင်သာသနာ괴ရတဲ့เออดีโลပြောလိုက်တာပိုရှင်းပါတယ်เนาะတရားကိုကြည်ကြည်ပြန့်မြတ်မဟောရင်သာသနာ괴ရတဲ့ပြောကြည့်ပါတရားကိုကြည်ကြည်ပြန့်မြတ်မဟောရင်သာသနာ괴ရတဲ့เนาะတရားကိုကြည်ကြည်ပြန့်မြတ်မဟောရင်ဆိုတော့တရားကသာဓုခေါ်တဲ့ယုံနဲ့ပြီးရလားမပြီးဘူးအဲ့ဒီတရားဘာပြောသွားတယ်ဘာကိုရှောင်ကျင်ခိုင်းတာဘာကိုလိုက်နာခိုင်းတာလို့ဒူဒူဒင်းနေတဲ့ကွာနားလေသဘောပေါက်သွားကိုလို့သလားမလို့လားလို့တယ်အဲ့ဒီအထိတရားဟောတဲ့အခါကြည်ကြည်ပြန့်မြန်ဟောပြောပြတာမလုတ်ဖဲနဲ့ဖြစ်တယ်လို့ပြီးတယ်လို့နဲ့လုတ်ရင်ဟောရင်လည်းပဲဘာဖြစ်တဲ့သာသနာ괴ရတဲ့အဲ့ဒါကြောင့်တရားကိုကြည်ကြည်ပြန့်မြန်မဟောရင်သာသနာ괴ရတဲ့ဘယ်နှချက်ရကဲနောက်တစ်ချက်ကကြတော့သာပေကိုကြည်ကြည်ပြန့်မြတ်မပို့ချရင်သာသနာ괴ရတဲ့တဲ့ပြောကြည့်ပါသာပေကိုကြည်ကြည်ပြန့်မြတ်မပို့ချရင်သာသနာ괴ရတဲ့သာပေပို့ချသင်ကြားပေးတဲ့နေရာမှာကြည်ကြည်ပြန့်မြတ်ပို့ချပေးတာမဟုတ်ဘူးဆိုရင်ကြည်ကြည်ပြန့်မြတ်သိပါဦးမလားကြည်ကြည်ပြန့်မြတ်မသိတော့ဘူးဆိုလို့ရှင်လည်းပဲအဲ့ဒါဘာဖြစ်တဲ့သာသနာ괴ရတဲ့ဘယ်နှချက်ရသုံးချက်ရပြောကြည့်ပါစာပေသင်ကြားတာတွေယော့နေလာရင်သာသနာ괴ရတဲ့တရားကိုကြည်ကြည်ပြန့်မြတ်မဟောရင်သာသနာ괴ရတဲ့စာပေကိုကြည်ကြည်ပြန့်မြတ်မပို့ချရင်သာသနာ괴ရတဲ့နောက်တစ်ခုကစာပေကို ကြေကြေပြန့်မြတ်မလိလာရင်သာသနာကွယ်ရတဲ့တဲ့ပြောကြည့်ပါစာပေကိုကြေကြေပြန့်မြတ်မလိလာရင်သာသနာကွယ်ရတဲ့ကြေကြေပြန့်မြတ်ဆိုတာဒီလိုပြောတာပါဠိတော်ကိုဖတ်လိုက်နားမလဲရင်အစုကိုတို့ဖတ်ရထကရာကိုတို့ဖတ်ရထကရာထဲမှာနားမလဲသေးတာလေးတွေရှိသေးရင်ဒီကားကိုတို့အဲ့ဒါကိုကြေကြေပြန့်မြတ်လို့ပြောတာနော်အဲ့ဒါကြောင့်မို့စာပေကိုကြေကြေပြန့်မြတ်မလိလာရင်လေသာသနာကွယ်ရတဲ့ဘယ်နှချက်ရပါ့။နောက်တစ်ခုကကျင်စီတွေးခေါ်မှုမရှိရင်လေသာသနာကွယ်ရတဲ့ပြောကြည့်ပါ။ကျင်စီတွေးခေါ်မှုမရှိရင်လေသာသနာကွယ်ရတဲ့အေးဒီတရားတွေနဲ့ပတ်သက်လို့ကျင်စီတာလည်းမရှိဘူး။တွေးခေါ်တာလည်းပဲမရှိဘူး။အဲ့ဒါမျိုးဖြစ်နေရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာသူ့အတွက်အသက်ဆန်းသိမှုဆိုတာဖြစ်နိုင်သေးလားမဖြစ်နိုင်တော့အဲ့ဒါကြောင့်သာသနာပါဖြစ်တဲ့ကွယ်တတ်တယ်တဲ့မသိသူတွေစုသွားရင်သွားတော့တာပဲအဲ့ဒါကြောင့်စုပေါင်းဘယ်နှမျိုးကဲပြောကြည့်ပါဦးဗါတယ်လေသင်ကြားရင်သာသနာတရားကိုကျေကျေပြန့်မြန်မဟောရင်သာသနာကွယ်တဲ
့
သာသနာကွယ်တဲ့တဲ့မလိလာရင်လဲသာသနာကွယ်တဲ့တယ်ကျန်စီတွေးခေါ်မှုမရှိရင်လဲသာသနာကွယ်တဲ့တယ်အဲ့လိုဆိုတော့နှစ်ရက်ပေါင်းတော့ဆယ်မျိုးရပါကဲနောက်တစ်ခုကတတ္တိယတတ္တမသံမောတတုတဲ့တတ္တိယသာသနာကွယ်ချောင်းမှလည်းပဲသူ့မှလည်းပဲ၅ချက်ဟောထားတာရှိတယ်ဘယ်နှချက်၅ချက်အဲ့ဒါဘာတွေလဲပြောရင်နံပါတ်၁ကအခရာအမှားအယွင်းတွေကိုသင်ကြားပို့ချပေးရင်သာသနာကွယ်ရတဲ့ပြောကြည့်ပါအခရာအမှားအယွင်းတွေကိုသင်ကြားပို့ချပေးရင်သာသနာကွယ်ရတဲ့အေးအခရာမှားရင်အဓိပ္ပာယ်ပြန်လဲမှားတော့အဓိပ္ပာယ်ပြန်မှားပြီဆိုရင်ကျင့်ရင်လဲမှားတော့မယ်အဲ့ဒါကြောင့်မို့အခရာအမှားအယွင်းတွေကိုသင်ကြားပို့ချပေးရင်လဲဘာဖြစ်တဲ့သာသနာကွယ်ရတဲ့စပေမှာပုံလေးတပုံစံထုတ်ပြထားအခရာရဲ့နော်မှားယွင်းသွားတာနဲ့ပတ်သက်ပြီးတော့ဘလောက်အရေးကြီးတယ်ဆိုတာတဲ့မူရင်းကစပေကရှိတာကဥဒယဘယဗါရလေဥဒယဘယဥဒယဆိုရင်ရပလက်ဘယဆိုရင်လည်းရပလက်ဥဒယကဖြစ်ချင်းဘယကဝယကလာတာမို့ပြက်ချင်းဥဒယဘယဆိုရင်ဖြစ်ချင်းပြက်ချင်းဥဒယဘယဉဏ်ဆိုရင်ဖြစ်ချင်းပြက်ချင်းကိုသိတဲ့ဉာဏ်အဲ့လို့ဆိုဥဒယဆိုတော့ရပလက်ဘယဆိုတော့လည်းရပလက်အဲ့ဒါကိုစပုံနှိပ်စက်ကမှားပြီးတော့ရပလက်ကိုအောက်မှောက်ချလိုက်တော့ကာကြီးဖြစ်သွားတယ်ဥဒယကနေဥဒကဖြစ်သွားပြောကြည့်ပါဥဒယကနေဥဒကဖြစ်သွားဘယကနေအောက်မှောက်လိုက်တော့ဘာဖြစ်သွားဘကဖြစ်သွားမူရင်းကရှိတာကဥဒယဘယအဖြစ်အပြက်အခုဒီမှာရှိလိုက်တော့ရပ်ပလက်ကိုအောက်မှောက်လိုက်တော့ဥဒယကဥဒကဆိုတော့ရေလို့အဓိပ္ပာယ်ထွက်သွားဘယကပြက်ချင်းဒါပေမဲ့ရပ်ပလက်ကြီးကအောက်မှောက်လိုက်တော့ဘာဖြစ်သွားဘကဖြစ်သွားဘကဆိုတော့ဗျိုင်းလို့ဖြစ်သွားရောဟုတ်လားနော်အဲ့လို့ဆိုတော့ဥဒယဘယဆိုရင်အဖြစ်အပြက်ဥဒကဘကဆိုရင်ရေနဲ့ဗျိုင်းလို့အဓိပ္ပာယ်ထွက်တယ်အဲ့လိုဆိုတော့ဟိုကရှုမှတ်ခိုင်းတာကဥဒယဘယဥဒယဘယဒီကဥဒကဘကရေနေပြိုင်းရေနေပြိုင်းအဲ့လိုဆိုတော့တရားရနိုင်သေးလားမရနိုင်တော့အဲ့ဒါကြောင့်မို့အခရာအမှားယွင်းတွေကိုသင်ကြားပို့ချပေးရင်သာသနာကွယ်ရတဲ့အဲ့ဒါနံပါတ်1နော်ကဲနောက်တစ်ခုကဆူဆုံးမရခတ်ရင်လဲသာသနာကွယ်ရတဲ့ပြောကြည့်ပါဆူ
ဆုံးမရ
ခတ်ရင်လဲသာသနာကွယ်ရတဲ့เออพุ่งนี้ยันญินซ้อมมาจีเด้ไม่อยากพุ่งนี้ก็นี่โกยิงโกซ้อมมาจีเด้ไม่อยากพุ่งนี้ก็นี่ดกาโกซ้อมมาจีเด้ไม่อยากดกาก็แลอัจฉินญ์ซ้อมมาจีเด้ไม่อยากบะสุตวาจีไล่จีไล่ตะบี้โกไม่ใช่တော့สยาจีเด้อกုံဖြစ်ရင်အဲ့ဒါตွားတော့တာပဲซุซ้อมมาอย่าขัดရင်ตาธนากวยเด้ติเด้ပြောจีบ่ซุซ้อมมาอย่าขัดရင်ตาธนากวยเด้ติเด้บะนမျိုးอย่าတော့นะမျိုးอย่าကဲနောက်တစ်မျိုးကကြတော့စာချသူရှားပါလာရင်သာသနာကွယ်ရတဲ့ပြောကြည့်ပါရှားပါလာရင်သာသနာကွယ်ရတဲ့စာပေကိုနော်ခိုင်ခိုင်မြဲမြဲဖင်မြဲမြဲနဲ့ပို့ချနေတဲ့တန်ဃာမြာ တဖြည်းဖြည်းနဲ့ရှားပါရှားပါသွားရင်စတဲ့လိုက်တွေမှာစချတဲ့ဘုံကြီးမရှိရင်စတက်တဲ့ပုဂ္ဂိုလ်မျိုးဆက်တဲ့ပေါ်ပါဦးမလားမပေါ်တော့အဲ့ဒါကြောင့်မို့စချသူရှားပါလာရင်လဲဘာဖြစ်တဲ့သာသနာကွယ်တဲ့တဲ့အဲ့ဒါကြောင့်မို့တို့သူတော်စင်များစချဘုံကြီးတွေနဲ့ပတ်သက်လို့ကိုယ်စီကိုယ်နယ်တွေမှာစချတဲ့သာသင်လိုက်တွေမရှိဘူးလား
ရှိပါတယ်
အဲ့ဒီတိုက်တွေကစချဘုံကြီးကိုဦးစားပေးပြီးတော့ကြီးညိုလေးစားတတ်ဖို့လိုတယ်ဒီနေရာမှာဓမ္မကတိကဘုံကြီးတရားဟောတဲ့ဘုံကြီးနဲ့စာချတဲ့ဘုံကြီးဘယ်ဘုံကြီးကနေရထိုင်ရတာပို့အဆင်ပြေမထင်လဲဓမ္မကတိကကပို့ပြီးတော့အဆင်ပြေတယ်ဘာလို့လဲပြောတော့ तू ကလူကြားတဲ့ထွက်ပြီးတော့ပြတဲ့ဘုံကြီးကိုဟုတ်တယ်မဟုတ်လားနော်ဒီလိုဟာဆိုပြီးတော့ထိုင်ထိုင်ပြဟုတ်လားကိုကစာချတဲ့ဘုံကြီးကကျတော့နောက်ွယ်တိုက်ထဲတဲ့နေရတာဆိုတော့ဘလောက်စာတော်တော်စာဘယ်နှကြိမ်ချချလူမသိဘူးနော်လေချောင်းကိုနော်လေချောင်းလေးကိုထောင်းနေအောင်ပို့ချရတယ်ဒါပေမဲ့လူမသိအဲကြတော့လူတာမန်ကကြတော့အထင်ကြီးတာကဓမ္မကတိကကိုကိုအထင်ကြီးပြီးတော့စာချခုံကြီးကိုအထင်မကြီးပဲဖြစ်နေတတ်တယ်အဲ့ဒါဒီပြောင်းမြန်လန်းနေတာဘုစုကိုအထင်ကြီးရစာချခုံကြီးကိုအထင်ကြီးရစာတက်ပေတက်စာချကောင်းတဲ့ခုံကြီးတွေပေါ်ထွန်းနေမှတရားဟောကောင်းတဲ့ခုံကြီးတွေပေါ်ထွန်းမှဟုတ်တယ်မို့လားအဲ့ဒါကိုလွဲမသွားပါစေနဲ့တခါတလေတရားဟောတဲ့ဘုန်းကြီးကိုစာပူတက်တယ်ထင်ပြီးစာချတဲ့ဘုန်းကြီးကျတော့စာမတက်ဘူးထင်နေရတယ်လွဲသလားမလွဲဘူးလားအဲ့ဒါမျိုးမလို့ရောအဲ့ဒါကြောင့်စာချတဲ့ပုဂ္ဂိုလ်ရှားပါလာရင်လည်းဘာဖြစ်တယ်နောက်နံပါတ်၄ကျတော့လက်လာဘယာရီကိုကြည်တယ်ဖန်သီးရင်လည်းသာသနာကွယ်ရတယ်ပြောကြည့်ပါလက်လာဘယာကြီးကိုကြည်တဲ့ဖန်တီးရင်လေသာသနာကွယ်ရတဲ့ဘုန်းကြီးရန်ကဘယ်သွားရင်တော့ဘလောက်ရမှာဟေးဘယ်သွားရင်တော့ဘလောက်ရမှာဟေးဆိုတရားဟောတာနဲ့မတူတော့ဘဲနဲ့တရားကိုဗန်းနဲ့ထည့်ပြီးတော့ဈေးရောက်တယ်လို့ဖြစ်သွားရင်အဲ့ဒါဆိုရင်ဘာဖြစ်သာသနာကွယ်ရတဲ့ဘုန်းကြီးရန်ရဲ့ဘဝဆိုတာလက်လာဘကိုခေါင်းမော်တင်လို့ရရလားမရ
ပါဘူး
ခေါင်းမော်တင်ကိုးခွေရင်အဲ့ဘုံကြီးပြက်စီးမဲ့ဘုံကြီးဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်လက်လာဘကိုခေါင်းမော်တင်ထားစရာမလိုဘူးရလာရင်တော့မှခေါင်းမော်မှာထားရမှာမဟုတ်ဘူးအောက်ချနင်းပြီးတော့သူ့ကိုအတုံးချပြီးတော့နိဗ္ဗာန်ထိဖြဲ့ဟုတ်တယ်မဟုတ်လားအေးအဲ့ဒါကြောင့်လက်လာဘရာကြီးကိုကြည့်တဲ့ဖန်တီးရင်လဲဘာဖြစ်တဲ့သာသနာကွယ်ရတဲ့နောက်ဆုံးတစ်ချက်ကလည်းအရေးကြီးတယ်အချင်းချင်းမညီညွတ်ရင်သာသနာကွယ်ရတဲ့တဲ့ဘာလဲလဲအချင်းချင်းမညီညွတ်ရင်သာသနာကွယ်ရတဲ့အေးဦးဇင်းတို့ဘုရားဘာသာရန်ချင်းကလည်းမညီညွတ်ဒုသူရောဇင်းတို့လူချင်းကလည်းမညီညွတ်လူနဲ့ယဟန်နဲ့ကလည်းမညီညွတ်အဲ့ဒါမျိုးမညီညွတ်လို့ကတော့သာသနာဘာဖြစ်တဲ့ကွယ်ရတဲ့တဲ့အဲ့ဒါသာသနာကွယ်ကြောင်းတရားစုပေါင်းလိုက်ရင်ဘယ်နှပါး
25
ပါးတဲ့ကဲအစကနေပြန်တစ်ခေါက်လောက်ပြောကြည့်ပါအောင်ဗါတယ်လေတရားမနာရင်သာသနာကွယ်ရတဲ့စာပေမတင်ကြရင်သာသနာကွယ်ရတဲ့နှုတ်သေးမှဘုရားသာဘာမှမရတော့ရင်သာသနာကွယ်ရတဲ့သိကျင်စိတ်မရှိရင်သာသနာကွယ်ရတဲ့သိတဲ့တိုင်မကျင့်ရင်သာသနာကွယ်ရတဲ့သာသင်္နာရီယောနေလာရင်သာသနာကွယ်ရတဲ့တရားကိုကြည်ကြည်ပြန့်ပြန့်မဟောရင်သာသနာကွယ်ရတဲ့စာပေကိုကြည်ကြည်ပြန့်ပြန့်မပုတ်ချရင်သာသနာကွယ်ရတဲ့ကြည်ကြည်ပြန့်ပြန့်မလေးလာရင်သာသနာကွယ်ရတဲ့ကျန်စီတွေးခေါ်မှုမရှိရင်သာသနာကွယ်ရတဲ့တခါရမှားယွင်းတွေကိုသင်ကြားပို့ချပေးရင်သာသနာကွယ်ရတဲ့သို့ဆုံးမထိုင်ရင်သာသနာကွယ်ရတဲ့စာချသူရှားပါလာရင်သာသနာကွယ်ရတဲ့လက်လာဘယာရီကိုကြည်တဲ့ဖန်တီးလာရင်သာသနာကွယ်ရတဲ့အချင်းချင်းမညီညွတ်ရင်သာသနာကွယ်ရတဲ့အဲ့ဒါကြောင့်မို့ကြွားရောက်လာကြတဲ့အလုံးသောသူတော်စင်ပြိတ္တအပေါင်းသူတော်ကောင်းတို့သည်သာသနာတော်ကြီးအရေးရှေးခန့်တည်တံ့ပြန်ပွားနိုင်မှုရာအတွေ့တရားတွေမြန်းများနာစာတွေမြန်းများသိသိတဲ့အတိုင်းလည်းပဲကျင့်ပြီးတော့ကိုယ်လိုတဲ့ခရီးကိုလျှောက်လန်းပြီးနိဗ္ဗာန်ထိရောက်နိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေကုန်သတည်း